နေပြုလုပ်တဲ့ကုသိုလ်များနဲ့ဆက်ပြီးတော့အနုမောဒနာတရားမဟောကြားခင်မှာဘုန်းကြီးကကုသိုလ်ရှင်များကုသိုလ်လုပ်ငန်းများကိုရှေ့ဥစွာဖတ်ကြားပေးမယ်။အာယုံစွမ်းကုသိုလ်ရှင်များကသာသနာတော်နှစ်2556ခုမြန်မာကောဇာတက္ကရ1384ခုနှစ်တရင်ကျော်လာပြီကျော်တရက်ခရစ်နှစ်2012ခုနှစ်အောက်တိုဘာလ31ရက်ဗုဒ္ဓဟူးနေ့မှာစကိုင်းတောင်ရုံမြတ်ဆက်ကြကျောင်းတိုက်သို့လာရောက်ပြီးကုသိုလ်ပြုကြတဲ့ကုသိုလ်ရှင်များကအာယုံစွမ်းကုသိုလ်ရှင်များကမြတ်ဆက်ကြကျောင်းတိုက်မာနာယကဆရာတော်ဟာအမှုထား၍ရန်ကုန်မြို့ပညာတလလန်အမှတ်205အခန်း7မှာနေထိုင်တဲ့ဘဝရဘသူပြောင်းသွားကွယ်လွန်ခဲ့ကြတဲ့မိဘနှစ်ပါးနဲ့အကိုကြီးအမကြီးတို့အားယေရှုမှန်ထား၍ဒေါ်စန်းဝါကတန်ဃာတော်ရှင်မြတ်အပေါင်းအားအယုံစွမ်းဆက်ကပ်လှူဒန်းခြင်းကုသိုလ်ကောင်းမှုနိုင်ကဆရာတော်6ပါးတို့အားလည်းတပါးတပါးလျင်1000ကျပ်တန်အဆက်သောပစ္စည်းများလှူဒန်းခြင်းဓမ္မပူဇာအဖြစ်သင်္ကန်းတစ်စုံမျက်နှာတုပ်ပေါ်ဝတစ်ထဲ5000ကျပ်တန်ပစ္စည်းများလှူဒန်းခြင်းမောင်ဝီရဲ့မဖြူနှင်းဖွေမိမိတို့အားလည်းပဲမင်္ဂလာဦးအလှဖြစ်စွမ်းပရိသတ်ပင်3000ကျပ်လှူဒန်းခြင်းနေဇွမ်းကုသိုလ်ရှင်များကမြတ်ဆက်ကြကျောင်းတိုက်မာနိုင်ကဆရာတော်ရဲ့မွေနေ့ကိုအကြောင်းပြုပြီးတော့မေတော်ကြီးဖွားပုံညာဝတ္တီမြေများဖြစ်ကြတဲ့မရှင်ရှင်ဦးမောင်ကျော်စင်ထက်တို့ကမြတ်ဆက်ကြတန်ဃာတော်334ပါးတို့အားနေ့လယ်ကဆွမ်းခဲပွဲပေါ်စဉ်များဆက်ကပ်လှူဒန်းခြင်းတန်ဃာတော်334ပါးတို့အားညနေကဖြော်ရည်ဆေးပစ္စည်းများလောင်းလှူကြခြင်းဓမ္မပူဇာအဖြစ်5000ကျပ်တန်ပစ္စည်းဝတ္ထုများလှူဒန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုဖခင်ကြီးဦးမောင်ကြီးနဲ့သာသမီများငွေတီသုံးလက်မိသားစုနဲ့ဒေါ်အေးအေးမာမြန်ရောင်းဝယ်ရီတို့ကယနေ့အခါမှာရေခဲမုံစွန်းကိမ့်မုံစွန်းများဆက်ကပ်လှူဒန်းကြခြင်းငွေတီသုံးလက်မိသားစုက3000ကျပ်တန်ဝတ္ထုပစ္စည်းများဓမ္မပူဇာအဖြစ်လှူဒန်းခြင်းဥဒံဝင်ဒေါ်လာလာချင်းမိသားစုဟာသင်္ကန်းတစုံဒေါ်အေးအေးကနဝကံမ1000ကျပ်တန်ပစ္စည်းများဥဟန်မြင့်ဒေါ်ခင်နှင်းသက်တမိနှင်းနန္ဒာမြင့်မိသားစုတို့က15000ကျပ်တန်ပစ္စည်းဝတ္ထုများမာဝိုင်းနဲ့တငယ်ချင်းများက6000ကျပ်တန်ပစ္စည်းဝတ္ထုများဥကျော်လိုင်ဒေါ်ထွေးမိသားစုက5000ကျပ်တန်ပစ္စည်းများဥပလွန်ဒေါ်ငွေလမိသားစုက3000ကျပ်တန်ပစ္စည်းများဥသောချေဦးဒေါ်နန်းကြည်စိန်တဲ့ဒေါ်နန်းကြည်စိန်တန်မိသားစုက2000ကျပ်တန်ဒေါ်အောင်ခင်က2000ကျပ်တန်ကိုအောင်ကြည်က5000ကျပ်တန်ပစ္စည်းများဥအောင်ကြည်လိုင်းဒေါ်လက်လက်ချစ်စုမိသားစုက15000ကျပ်တန်ပစ္စည်းများကိုကျော်စင်မအေဆွန့်မိသားစုက2000ကျပ်တန်ဝတ္ထုပစ္စည်းများဆိုပြီးတော့ဝိုင်းဝန်းပြီးတော့ပါရမီဖြည့်ပဲ့ကုသိုလ်များဝိုင်းဝန်းပြီးတော့စီပူအားထုတ်ကြတယ်ပေါ့အဲ့တော့ယနေ့အခါမှာဘုန်းကြီးရဲ့မေတော်ကြီးကဘုန်းကြီးရဲ့မွေးနေ့ထိမ်မက်ဖြစ်ကပ်ပေမဲ့လို့ဘုန်းကြီးရဲ့မွေးနေ့ကတော့လွန်ခဲ့တဲ့သတင်းကြော်လာစမ်းရှေ့ရနေ့ကအခြားကုသိုလ်ရှင်တွေရှိတဲ့အတွက်မကပ်ဖြစ်ဘူးပေါ့အဲ့တော့ယနေ့အခါမှာရက်ပြောင်းပြီးတော့မေတော်ကြီးကကပ်ပေးခဲ့တယ်အဲ့တော့ဘုန်းကြီးရဲ့မွေးနေ့ကိုမေတော်ကြီးကရွှေစည်တီသာသနာရိပ်သာမှာနေစဉ်ကလေးကတက်နိုင်တဲ့လောက်စီပူးပြီးတော့ကုသိုလ်တွေပြုပေးခဲ့တယ်ပေါ့ဘုန်းကြီးစာသင်သားဘဝကလေးကမြားဆက်ကြကျောင်းတိုက်ရောက်တော့လည်းပဲဒီလိုပဲနှစ်စဉ်လည်းပဲဖွားပုံကဘုန်းကြီးအတွက်မွေးနေ့လုပ်တယ်အဲ့တော့ရာသမြကိုလည်းပဲဒီနှစ်မှာဖွားပုံကကိုယ့်ရဲ့မွေးနေ့နေုံလာမှာလည်းပဲတန်ဃာတော်ရှင်မြတ်တွေကိုဆုံးကပ်ခဲ့တယ်။သူ့ကိုပြုစုနေတဲ့မြေဖြစ်သူမရှင်ရင်ဦးရဲ့မွေးနေ့မှာလည်းပဲမေတော်ကြီးရပဲဆုံးကပ်ပေးခဲ့တာ။ခုလည်းပဲဘုန်းကြီးရဲ့မွေးနေ့မှာလည်းပဲမေတော်ကြီးရလာတဲ့ထဲကနေပြီးတော့ဆုံးကပ်ပေးခဲ့တယ်ပေါ့။အ အဲ့တော့ဘုန်းကြီးအနေနဲ့မယ်တော်ကြီးကိုတုံ့တက်ကြည့်ရရင်တော့သူ့အတွက်ဘာမှမလုပ်ဘူးဘုန်းကြီးရတော်မှာတခါတည်းရန်ရဲစရာသဘောနဲ့စပြစ်သေးတယ်ဘာဖြစ်လို့လဲဆိုတော့ဘွားပုံကဆေးလိမ့်တဲ့အချိန်မှာဆိုရင်လည်းပဲအင်မတန်ဟောင်းနှွမ်းနေတဲ့အဝတ်ကလေးတွေကိုရွေးဝတ်ပြီးတော့လိမ့်နေပေါ့အဲ့တော့ဖျားရှိကိုတဲ့အချိန်မှာလည်းပဲတန့်ပြန့်တဲ့အဝတ်ကလေးတွေနဲ့ဝတ်ပြီးတော့ဖျားရှိကိုတယ်အဲ့တော့အဝတ်ဝယ်ရတယ်ဆိုတာမရှိဘူးအဟောင်းလေးတွေကိုပဲတက်နိုင်နေမြဆေးလေးနဲ့ချင်းအိတ်တဲ့ချင်းဒါလေးတွေပဲဝတ်လို့ဘုန်းကြီးကနေရေစရာသဘောနဲ့ပြောခဲ့ရတယ်တကယ်လို့ဖွားပုံလိုလူမျိုးတွေကအများကြီးရှိနေအထယ်ဆိုင်တွေတော့ဒုက္ခရောက်ရကြည်ရဲ့လို့ဘုန်းကြီးကနောက်ခဲ့သေးတယ်ဆိုလိုတာကဘာလဲဆိုတော့ကိုယ့်အတွက်အသုံးမပြုပါဘူးလှူတဲ့ပစ္စည်းမှန်တယ်မြအလုံးပြန်ပြီးတော့လှူတယ်အကျွမ်းကျန်မရှိအောင်လှူတယ်လို့ဒါလေးကိုဘုန်းကြီးကပြောချင်တာအဲ့တော့ဘုန်းကြီးကလည်းပဲဒီစိတ်တက်လေးတွေကိုအမွေရချင်ပါတယ်ဒါကြောင့်ဘုန်းကြီးကလည်းပဲဘုန်းကြီးကိုလှူဒန်းခဲ့တဲ့ဓမ္မဒါနကုသိုလ်ရှင်တွေခုတနည်းနည်းနဲ့ပိုင်းမှာလှူဒန်းခဲ့တဲ့ဓမ္မဒါနတရားပွဲတွေပင့်ပြီးတော့ဘုန်းကြီးကိုကုသိုလ်ပြုကြတယ်ပေါ့နောက်ပြီးတော့တခါတည်းရန်လေးပဲတင့်လျော်တယ်လို့ယခုလိုဓမ္မပူဇာဖြစ်နေကျောင်းတိုင်းမှာရောက်လာပြီးတော့လှူဒန်းကြတယ်။ဒါတွေကိုလည်းပဲဘုန်းကြီးကတက်နိုင်တယ်ဗျမယ်တော်ကြီးကိုအားကြပြီးတော့ကိုယ့်အတွက်မသုံးဖြစ်အောင်တတိထားနေပါတယ်။ဘုန်းကြီးအတွက်ကတော့ရောက်လာတဲ့ဘုန်းကြီးအပေါ်မှာကြည်ညိုကြတဲ့တရားဓမ္မတွေကသင်္ကန်းဆပြီးတော့လိုအပ်တာလေးတွေလှူနေတော့ဘုန်းကြီးမှာဘာမှကုန်ကြစရိတ်မရှိခဲ့ပါဘူး။အဲ့တော့ယနေ့ဘုန်းကြီးမနေ့ကနေစိတ်ကူးပေါက်ပြီးတော့ဘုန်းကြီးလှူခဲ့တဲ့အလှူလေးတွေရှိခုတလောမှာလှူနေတဲ့လူလေးတွေပျောက်ပြတ်သွားမှာဆိုလို့မှတ်တမ်းတင်တဲ့အနေနဲ့ဘုန်းကြီးကယနေ့ဒါလေးကိုမှတ်တမ်းတင်ပြီးတော့ဒီနေ့ရောက်လာတဲ့ကုသိုလ်ရှင်များကိုကိုစားရည်စက်ချခိုင်းပေးမယ်ပေါ့အဲ့တော့ဘုန်းကြီးဓမ္မပူဇာဖြစ်နေရခဲ့တာလေးတွေနောက်ပြီးတော့ဓမ္မပူဇာဖြစ်နေရခဲ့တာလေးကြုံရဆက်ရအခါမှာဘုန်းကြီးရဲ့အတွက်ပစ္စည်းလေးပါလူအရာအတွက်လှူသွားတာလေးတွေကိုဘုန်းကြီးကစုပြီးတော့လှူဒန်းခဲ့တာလေးတွေကိုယခုတလောအတွင်းလှူတာလေးတွေကိုဘုန်းကြီးကမှတ်တမ်းတင်တဲ့အနေနဲ့ပျောက်ပြတ်သွားမှာဆိုလို့ရှေးဦးစွာဖတ်ပြမယ်။အဲ့တော့ဒီပစ္စည်းဝတ္ထုတွေကိုလှူဒန်းတဲ့ကုသိုလ်ရှင်တွေကဘယ်သူလဲလို့မေးလို့ရှိရင်ယခုရေစဲချတဲ့တရားဓမ္မတွေအပါဝင်ပေါ့။အဲ့တော့ဘယ်သူတွေဖြစ်မလဲဆိုတော့ဂျေဇူးကြီးမာခဲ့တဲ့ခမီးတော်ကြီးဦးကျော်ရွှေမေတော်ကြီးတော်များစိန်ကိုဖွားပုံညဝတီတာသမီမြေမြင့်များဒုတိယအနေနဲ့ဂျေဇူးဘုန်းကြီးငငယ်လေးကဂျေဇူးကြီးမာခဲ့တဲ့ယဟန်တကာကြီးဦးထွန်ဝင်းယဟန်တာကြီးကမာကြီးတော်များမိနဲ့တာသမီမြေမြင့်များနံပါတ်3အနေနဲ့ကတော့ဘုန်းကြီးကိုဓမ္မဒါနဓမ္မပူဇာဖြင့်လှူဒန်းခဲ့ကြတဲ့ပစ္စည်းလေးပါလိုအပ်ရာအတွက်လှူဒန်းခဲ့ကြတဲ့တရားဓမ္မများဆိုပြီးတော့ဒီ3ဦးကလှူတယ်လို့ဘုန်းကြီးကသဘောထားပါတယ်ဘုန်းကြီးကိုယ်တိုင်လှူတယ်လို့သဘောမထားပါဘူး။အဲ့တော့ဘုန်းကြီးကဒီ3ဦးကိုရေစဲချတဲ့အခါမှာယနေ့ကြွားရောက်လာတဲ့ပုဂ္ဂိုလ်များကမိမိတို့ကကိုစားအနေနဲ့ရောကိုယ်တိုင်အနေနဲ့ရောရေစဲချတယ်လို့ဒီလိုလေးမှတ်ထားပေါ့။အဲ့တော့ဘုန်းကြီးလှူတဲ့ဟာလေးတွေကိုအားလုံးယနေ့မှတ်တမ်းဖြစ်နေဘုန်းကြီးကပြောပြပေးမယ်။ငမြာကြီးအထက်ကနေအောင်ရတဲ့ငမြာရွာရောမိုးတောင်စသည်ဖြင့်ဘေးရွာတွေရောထူးချွန်တဲ့ကျောင်းသားတွေကိုထောက်ပံ့ဖို့အတွက်ဘုန်းကြီးကမြတ်စွာဘုရားပညာတော်တင်ကူညီထောက်ပံ့ရေးသင်ဆိုပြီးတော့ဒီနေ့ကစပြီးတော့စီစဉ်ထားပါတယ်။အဲ့ဒီရဲ့သင်ငမကြီးအတွက်မတ္တီငွေဝေဒာပင်ဖြစ်တဲ့ဘုန်းကြီးကကျက်သိန်း350လူတန်းပါတယ်။နောက်ပြီးတော့မြတ်စွာဘုရားကျောင်းမှာဆောက်လုပ်ဆဲဖြစ်တဲ့စက်ကြာရတနာအဲကျောင်းဆောင်အတွက်ဘုန်းကြီးရဲ့ဓမ္မပူဇာတွေတဲ့ကျက်သိန်း200လှူဒန်းပါတယ်။နောက်ပြီးတော့ခုဆောက်လုံးမြတ်ရဲ့မြေကျွန်းတူးနေတဲ့မြတ်စွာဘုရားတန်ခါးသုံးရေချိုးခန်းနဲ့ကုရိရှိခန်းတွဲအတွက်ဘုန်းကြီးရဲ့ကျက်သိန်း50မတ်တီလှူဒန်းပါတယ်။နောက်နံပါတ်4အနေနဲ့ခင်ဦးမြို့နယ်မယန်းအင်းရွာအလဲတန်းပြကျောင်းဆောင်တက်ဆောက်လုပ်ရာအတွက်ဘုန်းကြီးရဲ့10သိန်းကျက်မတ်တီလှူဒန်းပါတယ်။နံပါတ်5မြတ်ဆက်ကြာကျောင်းတိုက်မိဇက်ကပိယာမှာ18သိန်းကျက်တန်ပစ္စည်းများလှူဒန်းပါတယ်။နောက်စောစောကဝါဇုဥတုံက င်ပါခဲ့တဲ့ငမြာကြီးမာရွှေသိန်းတော်ဖရာဝါရွင်တရားသဖြင့်အတွက်မတ္တီလူတန်းငွေ12သိန်းကျပ်လူတန်းပါတယ်။နောက်ပြီးတော့ဘုန်းကြီးကိုတောင်မြို့မာကန္နာယုံကိုခေါ်ဆောင်ခဲ့တဲ့ငယ်ဆရာအာမခန့်ဆရာဖြစ်တဲ့မြဝရီမင်းကြီးမန္တလေးမြို့ဆရာတော်အတွက်12သိန်းကျပ်တန်ဝတ္ထုပစ္စည်းများလူတန်းပါတယ်။အားလုံးဒီပစ္စည်းဝတ္ထုတွေဟာဘုန်းကြီးလူတန်းတယ်ဆိုပေမဲ့ဘုန်းကြီးကိုလှူဒန်းကြတဲ့တရားဓမ္မတွေရဲ့ကုသိုလ်ကောင်းမှုဖြစ်ပါတယ်။ဘုန်းကြီးကိုဓမ္မပူဇာဖြစ်နဲ့လှူဒန်းကြတဲ့ပစ္စည်းလေးပါးအတွက်လိုအပ်ရာရာလှူဒန်းကြတဲ့တရားဓမ္မတွေရဲ့ကုသိုလ်ကောင်းမှုဖြစ်တဲ့အတွက်ဘုန်းကြီးကယနေ့ကြွလာတယ်။ရောက်လာတဲ့အားလုံးသောတရားဓမ္မတွေကိုရည်စက်ချစေခြင်းဖြစ်ပါတယ်။နောက်ပြီးတော့ညဆက်ကြပညာတော်အသင်ကုညီထောက်ပံ့ရေးအသင်ငမြကြီးအတွက်ဥမောင်ကြီးနဲ့တာသမီများငွေထီးသုံးလက်လက်ဝတ်ရတနာတန်တစ်တာရောင်းဝယ်ရင်းမိသားစုအားလည်းပဲ7သိန်းကျပ်မတ်တီပြီးတော့ငွေပေးတာပြင်လှူဒန်းခြင်းနောက်ယနေ့အခါမှာမေတော်ကြီးရဲ့ကုသိုလ်ကိုဘုန်းကြီးရဲ့ပါရမီဖြည့်ပဲ့နေနဲ့ဘုန်းကြီးရဲ့ရလာတဲ့ထေဟာနာယကဆရာတော်6ပါးတို့အားတပါးလျင် 3,000 ကျပ်တန်ပစ္စည်းဝတ္ထုများလှူဒန်းခြင်း 38,000 ကျပ်အနုနာယကကနဝါစကစာချဘုံကြီး78ပါတို့ဟာ2000ကျပ်တန်ပစ္စည်းများလှူဒန်းခြင်း38000ကျပ်ကနဝါစကအကူစာချ35ပါတို့ဟာတပါးလျင် 1000 ကျပ်တန်စီလှူဒန်းခြင်း35000ကျပ်အထူးဝေယဝိသဆွမ်းကြောင်းတန်ခါများနဲ့တက်ကြတီယာစတဲ့စာတင်နှံဖြည့်တန်ခါ20တို့ဟာတပါးလျင် 1000 ကျပ်တန်ဝတ္ထုပစ္စည်းများလှူဒန်းခြင်းနှစ်သိန်းကျပ်စသည်တို့ကိုလည်းပဲဘုန်းကြီးကလှူဒန်းပါတယ်တရဏဂုံ3ပါးနဲ့တကွာယနေ့ကြွရောက်လာတဲ့ပရိသတ်တွေက5ပါးသီလစောင့်တည်တယ်နောက်ပြီးတော့ပရိတရားတော်မြတ်ကိုလည်းနာယူတယ်ဒီကုသိုလ်ကောင်းမှုတွေကိုဝမ်းမြောက်နှုမောတာရုခေါ်ဆိုတဲ့အနေနဲ့အားလုံးတာရု3ချိန်ခေါ်ဆိုလိုက်ပါရှင်နေဘုန်းကြီးကအနုမောဒနာတရားဖြစ်နေဟောကြားပေးမဲ့တရားတော်ကမှားယွင်းနေသောဒါမှမဟုတ်လွဲမှားနေသောအယူဆလေးများဆိုတဲ့တရားကိုပဲဒီနေ့ဟောပေးမယ်ပေါ့အဲ့တော့လွဲမှားနေသောအယူဆလေးများဆိုတာကဘုန်းကြီးတို့ဗုဒ္ဓဘာသာဝင်တွေအမှန်တကယ်ထင်နေကြပြီးတော့လွဲမှားနေတဲ့အချက်ကလေးတွေကိုဘုန်းကြီးကယခုတလောမှာကြုံရင်ကြုံတယ်လို့ဟောနေတယ်ပေါ့အဲ့တော့လွဲမှားနေသောအယူဆလေးများတရားကိုဘုန်းကြီးကယနေ့ကြွရောက်လာတဲ့အာယုံဇွမ်းကုသိုလ်ရှင်များနေဇွမ်းကုသိုလ်ရှင်များနဲ့မိမိစွမ်းအားရှိသည်မြပါဝင်ကုသိုလ်ပြုကြတဲ့ကုသိုလ်ရှင်များကိုအနုမောဒနာတရားလိုက်နာကျင့်သုံးပွဲရာတရားဖြစ်နဲ့ဟောပေးပါမယ်အဲ့တော့ဘုန်းကြီးကိုအသေးထုကုဆရာဝန်ကြီးတယောက်ရဲ့အမဖြစ်တဲ့ဇဂိုင်းမျိုးကတက္ကမကြီးတယောက်ကမေကွန်မေးဘူးတဲ့ပေါ့မေကွန်မေးတာမကြသေးဘူးပေါ့ဘလို့လဲဆိုတော့ဘာသာကြားဖြစ်တဲ့အမျိုးသမီးတယောက် ਨੇ ဖခင်ကျောင်းကံနေမှာသွားတဲ့အခါတဲ့တောက်ရေဦးစင်လေးတွေရေလူခံတဲ့နေရာလေးတွေတွေ့တယ်ပေါ့အထူးသဖြင့်ဇဂိုင်းတောင်မှာရေရရှာပါတော့ဒီတောက်ရေဦးစင်စတာလေးတွေမှာရေအကျိုးဆယ်မျိုးလေးတွေရေးထားတာတွေ့တယ်ဒီတော့ဘာသာကြားမျိုးသမီးကတကမာကြီးကိုသူ့ကိုပြောတယ်တဲ့ကျမတို့ဘာသာဝင်တွေကရေတွေဘာတွေလှူလို့ရှိရင်အလုံးအစင်ပြေစေခြင်းနဲ့ဆန္ဒနဲ့ဒီလိုပဲရိုးရိုးလှူပါတယ်တဲ့ရှင်တို့ဗုဒ္ဓဘာသာဝင်တွေကတော့ရေကျိုးဆယ်မျိုးရတယ်ရေကျိုးဆယ်မျိုးကိုလိုချင်လို့ကြည်မှန်းပြီးတော့လှူတယ်လို့ဒီလိုသဘောပေါက်ပါတယ်တဲ့အဲ့ဒါဟုတ်ပါသလားဆိုတဲ့ဒီလိုသဘောမျိုးလေးမေးတယ်ပေါ့မေးတော့ကြတော့စောစောကပြောတယ်အသေးထုကုဆရာဝန်ကြီးရဲ့အမကြီးဖြစ်တဲ့တက္ကမကြီးကဒီမေးခွန်းအတိုင်းမဟုတ်တာလည်းပဲသူ့စိတ်ထဲမှာသိနေတယ်ဒါပေမဲ့လို့ဘလို့ဖြေရှင်းရမယ်ဆိုတာလည်းပဲသူမသိဘူးတဲ့အဲ့ဒါဘလို့ဖြေရမလဲဆိုတဲ့မေးခွန်းလေးဘုန်းကြီးကိုလာမေးတယ်ပေါ့ดาวพ่อนี่อ่ะดีผีเลี้ยงกูผีได้อันนี้เนี่ยล้วมมาณีตัวอยู่สาเลี้ยงสุบิ๊ดยินดีกองซีตัดพี่รอนุโมทนาเตยาภิไล่นาจินต้องมวยยาเตยาภิเนี่ยธรรมะเลสองไปบะมั้ยเออพ่อนี่รู้พุทธภาษาวินนี่ล้วมมาณีได้อยู่สาเลี้ยงปอ ရှေးဆရာတော်တွေသူတော်ကောင်းတွေရရေကျိုးဆယ်ပါးဆိုတာဘုရားရှင်ကတိုက်ရိုက်ကြည့်ရေကျိုးဆယ်ပါးရှိတယ်ဒါမျိုးဟောတာတော့မရှိခဲ့ဘူးဒါပေမဲ့လို့ကြမ်းကန်နေတဲ့မှာလိုက်ပြီးတော့ကောက်နှုတ်ချက်ယူပြီးတော့သုံးသက်မယ်ဆိုရင်လည်းပဲရေကျိုးဆယ်မျိုးဆိုတာပါပါတယ်အဲ့တော့ဟိုနေရာဒီနေရာမှာရှိနေတဲ့အကျိုးတရားလေးတွေကိုပြန်ပြီးတော့ပေါင်းယုံသုံးသက်ရင်ရေကျိုးဆယ်မျိုးဆိုတာရှိတယ်ပေါ့အဲ့တော့ဒီရေကျိုးဆယ်မျိုးကိုရှေးဆရာတော်ကြီးတွေသူတော်ကောင်းတွေကဘာဖြစ်လို့ဟောကြားပြီးတော့ရေဦးစင်စသည်မှာရေးသားခဲ့တယ်လေဒါရည်ရွယ်ချက်လေးတွေရှိပါတယ်အဲ့တော့ရေကျိုးဆယ်မျိုးဆိုတာဘာလဲဆိုတော့အလုံးသိကြရအောင်လက်အုပ်ချီပြီးတော့လိုက်ဆိုလိုက်တရှိခြင်းလားချမ်းသာရဗလဉာဏ်ပညာတရှိခြင်းလားချမ်းသာရဗလဉာဏ်ပညာစင်ကြယ်တန်ရှင်းကြောစောခြင်းခပင်ချွေရန်ကာစင်ကြယ်တန်ရှင်းကြောစောခြင်းခပင်ချွေရန်ကာလင်းမြန်ဖြက်လက်ရှိမငတ်ဆယ်ချက်ရေကျိုးလာလင်းမြန်ဖြက်လက်ရှိမငတ်ဆယ်ချက်ရေကျိုးလာဒါရှိစရာတော်ဒီရေကျိုးဆယ်မျိုးဆိုပြီးတော့ကြမ်းကန်နေတဲ့ကနေကောက်နှုတ်ပြီးတော့ရေးသားခဲ့တာအဲ့တော့ဘာကြီးရွယ်ချင်းနဲ့ရေးသားခဲ့တယ်လဲဆိုတော့မြတ်စွာဘုရားရဲ့တရားဒေသနာရရေလူတဲ့အခါမှာဝမ်းမြောက်ဝမ်းသာဖြစ်အောင်မေတ္တာတရားတွေတူပွားနိုင်အောင်ရေလူပြင်မေတ္တာတရားဆိုတဲ့ဒီသမထဘာဝနာတွေပါနှလုံးသားထဲမှာကုသိုလ်တွေတူပွားအောင်စီစဉ်ခဲ့တာပါဥပမာအဖြစ်ဘုန်းကြီးတို့နံပါတ်၁အကျိုးဖြစ်တဲ့အသက်ရှည်ခြင်းဆိုတာလေးစဉ်းစားကြည့်လိုက်မြတ်စွာဘုရားရဲ့ဒေသနာတော်အရရေလူပြီဆိုရင်ဘာဖြစ်တယ်လဲတောက်သုံးတဲ့ပုဂ္ဂိုလ်ရေချိုးတဲ့ပုဂ္ဂိုလ်ဘုန်းကြီးတို့အသက်ရှည်သွားနိုင်တာပဲရေငတ်လွန်ပြီးတော့ရေစာပြီးတော့ရေဓာတ်တွေပြက်ပြီးတော့အသက်သေသွားနိုင်တယ်တဲ့အဲ့တော့ဒီလိုအခြေအနေမှာဘုန်းကြီးတို့ရေလေးကိုတောက်သုံးရရင်ရေလေးကိုချိုးလဲရရင်အသက်တွေရှည်သွားနိုင်တယ်အသက်ဆက်ပြေးရာရောက်တယ်ဒါကြောင့်မို့လှူဒန်းတဲ့ပုဂ္ဂိုလ်ကရေလှူလို့ရှိရင်ဒီရေကိုတောက်သုံးပြီးတော့အလှူခံပုဂ္ဂိုလ်တွေအသက်ရှည်ကြပါစေဒီရေကိုတောက်သုံးပြီးတော့ရေငချင်းပေးရကင်းဝေးပြီးတော့အသက်တွေရှည်တဲ့ရှည်ပြီးတော့လူမျိုးဘာသာသာသနာကျိုးကိုဆက်လက်ပြီးတော့ဆောင်ရွက်နိုင်ပါစေဒီလိုမျှော်ကိုးစေခြင်းလို့ဒီလိုယုံကြည်ခြင်းနဲ့ဒီလိုမေတ္တာတရားထားပြီးတော့လှူဒန်းစေခြင်းနဲ့အတွက်ရေကျိုးဆယ်မျိုးဆိုတာရှေးဆရာတော်ကြီးကသတ်မှတ်ထားခဲ့တာပါဒါပေမဲ့လို့ခေါင်းကြီးတို့ပုထုဇဉ်တွေကတဖြည်းဖြည်းနဲ့ဘာဖြစ်လာကြတယ်လဲဆိုတော့တက္ကရာဒိဋ္ဌိအစွဲလန်းလေးတွေအကြီးလာကြတယ်ခေတ္တရာတဖြည်းဖြည်းနဲ့ဖျားရှင်ဟောကြားခဲ့တဲ့ဆုံးမခဲ့တဲ့နှစ်ပေါင်း2500ကျော်တုန်းကရည်ရွယ်ချက်ကလှူဒန်းတဲ့နေရာမှာရေလှူပြီဆိုရင်ရေလှူနဲ့မဟုတ်ဘူးဒီလိုရေလှူလိုက်တဲ့အတွက်အသက်ကိုလည်းပဲပေးလှူရရောက်တယ်အသက်ရှည်ပါစေဒီလိုမေတ္တာတရားတွေနဲ့ဒီလိုနှလုံးသွင်းပြီးတော့ဒီလိုယုံကြည်ချက်တွေနဲ့လှူစေခြင်းလို့ရေးခဲ့တာဒါမြတ်စွာဘုရားရဲ့ဆန္ဒတော်နဲ့အညီဒီလိုစိတ်ထားမှလည်းမှန်တယ်ပေါ့ဒါပေမဲ့လို့ကာလတွေရဲ့တဖြည်းဖြည်းရွေလျောရွေလျောလာတဲ့အခါကျတော့ပုထုဇဉ်တဘာဝတက္ကရာဒိဋ္ဌိငါဇွဲတွေအတ္တဇွဲတွေကြီးကြီးလာကြတယ်အဲ့တော့ကာလကြာလေးအယူဆလေးတွေကပြောင်းပြန်ဖြစ်လေကြားတော့ဘာဖြစ်လာတဲ့ဆိုတော့ရေကျိုးဆယ်မျိုးရလို့လှူခြင်းနဲ့ဆိုတဲ့အထိပြောင်းလဲလာပါတယ်အဲ့တော့လမ်းမှာလှူခံတဲ့ပုဂ္ဂိုလ်တွေရာလည်းပဲဘုန်းကြီးတို့ဆွေတရားတွေဟောပြီးတော့အမျိုးမျိုးနဲ့ရေကိုလူတန်းလို့ရှိရင်အသက်ရှည်ခြင်းဆိုတဲ့အကျိုးကိုရပါတယ်ကိုရတဲ့အနေနဲ့သူတို့ကလည်းကြင်ညာတော့တာပဲအဲ့တော့သူတို့ကြော်ညာတော့သူတို့ကစာပေကြံကံတေချာမလေးလာအောင်မြတ်စွာဘုရားရဲ့ဆန္ဒတော်ကိုတေချာမသိဘူးမသိတော့သူတို့ကရေအကျိုးဆယ်မျိုးရပါတယ်ဆိုပြီးတော့ကိုရဖို့အတွက်ဆွဲပြီးတော့တရားတွေဟောကြတယ်လူတဲ့ပုံကိုယ်တရားလေးပဲပုထုဇဉ်ဆိုတော့အစွဲလန်းတွေကတိတ်ပြီးတော့ကြီးရတယ်ဒီတော့ဘာဖြစ်လဲဆိုတော့ ရေလူလို့ရှိရင်ရေအကျိုးရတဲ့ရေလူလို့ရှိရင်အသက်ရှင်ခြင်းဆိုတဲ့အကျိုးတွေရတဲ့အဲ့တော့ဒါမျိုးလေးတွေဖြစ်ဖြစ်လာကြတယ်ပေါ့အဲ့တော့ရေလူလို့ရှိရင်ဒီလိုအကျိုးတွေရရရင်လို့လှူတယ်ဆိုတော့ပထမပိုင်းတုန်းကရေလူလိုက်တဲ့အတွက်ရေတောက်သုံးတဲ့ပုံကိုယ်ကြီးအသက်ရှင်စပါစေဆိုတဲ့မေတ္တာတရားဘုန်းကြီးတို့ဒါနရေအလှူအပြင်မှာမေတ္တာတရားပါပါတော့ကုသိုလ်တွေကသိပ်ပြီးတော့ကြီးကျယ်သွားတယ်မေတ္တာတရားဆိုတာဘုရားရှင်ကိုယ်တော်မြတ်ကလက်ဖြောက်တစ်ချက်တည်းလောက်တစ်စက္ကန့်လောက်ပွားများရင်တောင်မှကြောင်ကြီးတစ်ဆောင်ဆောက်လှူတာတဲ့မေတ္တာပွားများတဲ့အကျိုးကကြီးတယ်လို့ဟောထားတာတွေရှိတယ်အဲ့တော့ရေလှူတဲ့ချိန်မှာအလုံးရေတောက်သုံးတဲ့ပုဂ္ဂိုလ်ရဲ့အသက်ရှည်စေခြင်းနဲ့အသက်ရှည်ပြီးတော့အမျိုးဘာသာသာသနာအကျိုးကိုဆောင်ရွက်စေခြင်းနဲ့အဲ့တော့ဒီမေတ္တာတရားတွေပါထက်ဆင့်တော့ရေလူတဲ့ပုဂ္ဂိုလ်မှာနှလုံးသားမှာကုသိုလ်တရားတွေကတိတ်ပြီးတော့ကြီးမားတော့အဲ့ဒီကြီးမားတဲ့တန်ရှင်းတဲ့ကုသိုလ်တွေကနိဗ္ဗာန်အထိမျက်မှောက်ပြုစေနိုင်တယ်။ဒီလိုရည်ရွယ်ချက်တွေနဲ့ရှင်းเสียရတော်တွေကရေကျိုး10မျိုးဆိုပြီးတော့ရေးသားခဲ့တာပါ။အဲ့တော့နောက်ပိုင်းကျတော့စောစောကလူပေါ့အလူခံတဲ့ပုဂ္ဂိုလ်တွေကလည်းပဲဘုရားရှင်ရဲ့ဆန္ဒနဲ့ဝေးဝေးသွားတယ်။အဲ့တော့ဆွေတရားသဘောမျိုးလေးတွေနဲ့ရေလူလို့ရှိရင်ဒီအကျိုးတွေရတယ်ဆိုတာမြိုင်မြိုင်ဆိုင်ဆိုင်နဲ့ဟောတော့နားတဲ့ပုဂ္ဂိုလ်တွေကလည်းပဲငါဆွဲတွေရကြီးတော့ရေလူရင်အကျိုး10မျိုးရတဲ့ဒီလိုသဘောတရားတွေနဲ့လှူတာပါဆိုပြီးတော့ဘုန်းကြီးကတော့ရှင်းပြလိုက်ပါတယ်အဲ့တော့ဒါလေးတွေကဘုန်းကြီးတို့သဘာဝပဲဒီငါဆွဲဆိုတာကဘုန်းကြီးတို့တရားသဘောနဲ့အမြဲတမ်းပဲမစင်ကျင်းမှုမကျင့်သုံးမှုဆိုရင်ငါဆွဲတွေကထူတဲ့ထူလာကြတာဒါနာပြုရင်လည်းပဲငါဆွဲပါအောင်ဒါနာပြုရတာငါဆွဲပါမှဘုန်းကြီးတို့သောတာပန်ဖြစ်ပြီးတော့နိဗ္ဗာန်ကိုမျက်မှောက်ပြုမှာအဲ့တော့ဒီပစ္စည်းဝတ္ထုတသိန်းတန်လှူလိုက်လို့ရှိရင်တသိန်းတန်နဲ့ပတ်သက်ပြီးတော့ငါပစ္စည်းငါဟာငါသုံးမယ်ဒီအစွဲလန်းလေးနေတဲ့ကွာတဏှာလောဘတွေနေပါအောင်လှူရတာခုကြတော့ဒီလိုလှူလိုက်လို့ရှိရင်ငါဘာကျိုးတွေရမလဲဘယ်ဆရာတော်မျိုးဘယ်လူယဟန္တာမျိုးကိုလှူဒန်းလို့ရှိရင်ငါဘာကျိုးတွေရနိုင်တယ်ဆိုပြီးတော့ငါဆွဲတက္ကရာဒိဋ္ဌိဆွဲတွေကကြီးကြီးလာကြတယ်ဒီအကျင့်တွေကဘုန်းကြီးတို့ဘုရားရှင်မပွင့်ပေါ်တဲ့အခါမှာလူဖြစ်တယ်တရိစ္ဆာန်ဖြစ်တယ်ဒီအဆွဲလန်းတွေကဘုန်းကြီးတို့ဘဝတိုင်းဘဝတိုင်းဖြစ်လာတော့ဘုရားရှင်ရဲ့သာသနာနဲ့တွေ့တာတောင်းမှအလူလူရင်တောင်းမှအယောင်းဝယ်လုတ်တယ်လူကိုကျိုးအမျက်မျက်ကလေးရမှလူကျင်တဲ့စိတ်တွေကဆွဲလန်းလာကြပါတယ်ဒါနဲ့ဘုန်းကြီးတို့ဖြစ်လာခဲ့ကြတာဘုန်းကြီးတို့တရိစ္ဆာန်လေးတွေဘဝလည်းပဲငါဆွဲအတ္တဆွဲတွေကြီးတာပဲအစာစားရင်တရိစ္ဆာန်လေးတွေကအားကြီးတဲ့အကောင်ကအားငယ်တဲ့အကောင်အားနည်းတဲ့အကောင်ကိုအနိုင်ကျင့်ပြီးတော့စားတာပဲဒါဟာအတ္တဆွဲငါဆွဲငါစားဖို့ငါဆင်ပြေးဖို့ဒီစိတ်တွေကဘယ်ဘဝပဲရောက်ရောက်ထိတ်တန်းကနေကြတယ်ပေါ့အဲ့တော့ဒီလိုထိတ်တန်းကနေပါများလာတော့ငါဆွဲစိတ်တွေဟာတရိစ္ဆာန်ဖြစ်လေပဲဒီအဆွဲရဲ့ရှည်တန်းရောက်လူဖြစ်လေပဲဒီအဆွဲရဲ့ရှည်တန်းရောက်ကြားတော့ဒီငါဆွဲတွေပြင်းထန်လာတဲ့အခါမှာလူရာတန်းတာတောင်မှကိုယ့်အတွက်အကျိုးမရှိရင်မလူချင်တော့ဘူးတဲ့ရေလူရင်ဘယ်အကျိုးရပါလဲကထိန်သင်္ကန်းခင်းလို့ရှိရင်ကထိန်သင်္ကန်းလူလို့ရှိရင်ကထိန်အကျိုးတွေရနိုင်တယ်ဝါစုသင်္ကန်းလူရင်ဝါစုသင်္ကန်းအကျိုးတွေဘလို့ရနိုင်တယ်ဒီလိုမြန်မြန်ဆန်ဆန်လေးရမှလူချင်စိတ်တွေပေါ်လာတတ်တယ်တဲ့ဒါဟာဘုန်းကြီးတို့အပြစ်တော့မဆိုးသာပါဘူးတတန်တရာလုံးကဒီအစွဲလန်းတွေရှိလာတော့လူရတန်းတဲ့ချိန်အထိဒါမျိုးတွေဖြစ်လာခဲ့ပါတယ်ဒီတော့ရေလူတော်လည်းပဲရေကျို10မျိုးရကျင်လို့ဆိုတဲ့စိတ်ဆွမ်းလူတော်လည်းပဲဆွမ်းကျို9မျိုးရတယ်9မျိုးကိုရကျင်လို့ဆိုတဲ့စိတ်ဒီစိတ်တွေကဘုန်းကြီးတို့လွှမ်းမိုးလာခဲ့ပါတယ်ဘုန်းကြီးတို့ဒါနဲ့ဆက်ပြီးတော့ပုံမြင်လေးတစ်ပုဒ်ရှိတယ်ဒီအစွဲလန်းကြီးတာနဲ့ပတ်သက်လို့သင်ခန်းစာယူစရာလေးပေါ့ဘယ်လိုလဲဆိုတော့ဘုန်းကြီးတို့တောရွာတရွာမှာမျိုးသမီးတယောက်ကဘုန်းတော်ကြီးအကြောင်းကိုဆွန့်ချက်ပြီးတော့ဆုံးအုပ်ပို့တယ်ဘုရားဘုန်းတော်ကြီးကြောင်းရောက်တဲ့အခါဘုန်းတော်ကြီးရဲ့ထုံးစံအတိုင်းပဲဆုပေးတယ်။ဒီလိုဆွန်လူရန်ရရတဲ့ကုသိုလ်ကြောင့်ဆွန်ကျို၅မျိုးနဲ့ပြည့်စုံပါစေဆိုသဘောတည်းကြားလိုက်တာ။ငါဆွန်လူလိုက်တဲ့အတွက်အသက်ရှိခြင်းအစင်လာခြင်းခွန်အားပလာကြီးမာခြင်းကိုယ်စိတ်နဲ့ပါချမ်းသာခြင်းဉာဏ်ပညာကြီးမာခြင်းဒီကျိုးတွေငါရမှာတဲ့သူသိပြီးတော့ဝမ်းသာသွားတာပဲ။ဒီလိုနဲ့ဘုန်းကြီးတို့ဆွန်ကြိုင်လေးဆွဲပြီးတော့ကြောင်းအောင်ဆင်းနေလေကားလက်လေးရောက်ရောမျိုးသမီးတယောက်ကတက်လာပြီးတော့ရေလူတယ်တဲ့ရေလူတော့ဖုန်းတော်ကြီးကထုံးစံတိုင်းပဲရေကျို10မျိုးနဲ့ပြည့်စုံပါစေဆိုပြီးတော့ဆုပေးလိုက်တယ်ဒီတော့ဒီမျိုးသမီးကဆွမ်းလူတဲ့မျိုးသမီးရဲ့ကြားရတယ်ကြားတော့သူ့စိတ်တဲ့ဘဝင်မကြတာနဲ့အเจ้าမော်ပြန်ပြီးတော့တက်လာပြီးတော့ဖုန်းကြီးကိုမေးတယ်တဲ့ သူကတော့ဆုံးနေချက်ပင်မန်းခံဝေကုံကြီးကြခံပြီးတော့ဆုံးလို့ရတာသူကြတော့ဆုံးအကျိုး၅မျိုးပဲရတယ်ပေါ့ဒီရေလူတဲ့မျိုးသမီးကြတော့အလွယ်တကူနဲ့ရေကျိုး၁၀မျိုးရတယ်ဆိုတာဘလို့ပါလဲသူမကြေနဲ့ချက်လေးတွေမေးတော့ဖုန်းတော်ကြီးကလည်းတင်ခနုပ်ပတိညာကောင်းတော့ဘလို့ဖြေလဲရလဲဆိုတော့တကမာတဲ့တင်ထမင်းချက်တုံးကဆုံးချက်တုံးကရေပါတယ်မို့လားတဲ့ဒီတော့ရေပါလိုက်တဲ့အတွက်ရေအကျိုးက10မျိုးဆုံးအကျိုးက9မျိုးဆိုတော့အကျိုး15မျိုးရတာပေါ့လို့ပေါင်းပြီးတော့ပြောလိုက်တဲ့ဒီတော့မှဘုန်းကြီးတို့ကြေနက်သွားတယ်တဲ့ဒါပါပြောတာလဲဆိုတော့အမတ်တမဲ့ကြည့်လို့ရှိရင်တော့ရေစရာပုံပြင်လေးပြုံးစရာပုံပြင်လေးလို့ထင်ရတယ်သို့တော့ဘုန်းကြီးတို့တတ္တဝါတွေရဲ့တဘာဝလူတွေရဲ့တဘာဝအကျိုးမရှိဘဲနဲ့မလုချင်ဘူးကုသိုလ်တောင်မှဘုန်းကြီးတို့နှလုံးသားထဲမှာပါရမီတွေကုသိုလ်တွေတိုးပွားဖို့ဆိုတာကိုမမြင်ရတော့မယုံကြည်ခြင်းဘူးအကျိုးတရားလေးတွေကိုမျက်မြင်လက်တွေ့အားဖြင့်အစဉ်လာတဲ့အသက်ရှည်တဲ့ခွန်အားဗလကြီးတဲ့ဒီလိုမြင်မြင်တင်တင်ဖြစ်တဲ့အကျိုးတွေကိုပဲမျှော်ကိုးကြတယ်တဲ့ဒါပုထုဇဉ်တွေရဲ့တဘာဝပါဒါဟုတ်သွားပြီးတော့ပြစ်တင်လို့မရဘူးသို့တော့ဒီလိုအစွဲလမ်းကြီးတွေရှိနေလို့ရှိရင်ဖျားရှင်ရဲ့ဆန္ဒတော်နဲ့ဆန့်ကျင်နေပါတယ်ဖျားရှင်ရဲ့ဆန္ဒတော်နဲ့လွဲနေတတ်ပါတယ်ဒါတွေကမှားနေတတ်တယ်တဲ့ဒါကြောင့်ဒါလေးတွေသိအောင်ဘုန်းကြီးကလွဲမှားနေတော့ယူဆလေးများဆိုတာဒါကိုပြောပြခြင်းဖြစ်ပါတယ်နောက်တစ်ခါဘုန်းကြီးတို့သီလယူတာနဲ့ပတ်သက်လို့လည်းပုံမြင်လေးတစ်ခုရှိသေးတယ်ပေါ့ဘယ်လိုလဲဆိုတော့ဘုန်းကြီးတို့စာမီးနဲ့မူတူးဆိုတဲ့ဒီအိန္ဒိယအနယ်ဗုဒ္ဓဘာသာဝင်နှစ်ယောက်เจ้าหมู่ตีละอยู่ในคามาเลยดีโลเวเสียรอว่าตระณกงต้องมาชะแต่กะพุทธันตระณังเกสามิဆိုတဲ့สามิဆိုတဲ့ဒီပါဠိလေးပါတာပေါ့အဲ့တော့ပါတဲ့အခါမှာတระณกงต้องมาလဲဆုံးယောမုတုဆိုတဲ့ဒီအိန္ဒိယအຫນွေဝင်ဗုဒ္ဓဘာသာဝင်လေးရထပြီးတော့ကန့်ကွက်တဲ့အရှင်ဘုရားတပည့်တော်เนี่ยสามิเนี่ยหลุดန်းတာလဲအတူတူပဲအရှင်ဘုရားစီလာပြီးတော့ရှစ်ခိုးဘူးဇောတာအတူတူပဲအရှင်ဘုရားမျက်နှာလိုက်ပြီးတော့တရဏဂုံတွေဘာတွေတီလာပေးတဲ့ကစာမိနာမည်ကြီးကိုးကဆိုတယ်တဲ့သူ့နာမည်ကြတော့တခုမှမပါဘူးတဲ့ဒါပါလဲဆိုတော့လူတွေရဲ့တဘာဝဟာနာမည်ကြော်ကြားမှုကိုသိလို့ခြင်းတာကိုးနာမည်လေးပါပြီဆိုရင်သိပြီးတော့သဘောကျတတ်တာဒါလေးတွေကသွားပြီးတော့မိမောင်းထိုးပြဒီတော့ဖုန်းတော်ကြီးကတင်ခဒုပတိညာသုံးပြီးတော့ဗုဒ္ဓံတရဏံဂေမူတူဆိုပြီးတော့ကိုးကောက်ဆိုပေးလိုက်မှမူတူဆိုတဲ့ဒီအိန္ဒိယဗုဒ္ဓဘာသာဝင်လေးဟာသိသဘောကျသွားတဲ့ဒါရီယာပါလဲဆိုတော့ဘုန်းကြီးတို့ပုထုဇဉ်သဘာဝအစွဲလမ်းတွေကြီးနေတယ်ဆိုတာဒါကိုပြောတာပါဘုန်းကြီးတို့ဘုရားရှင်ရဲ့တရားဒေသနာတော်ရကြတော့ဒီသက္ကာယဒိဋ္ဌိဆိုတဲ့အစွဲလမ်းနေပါရာနေပြီးတော့ကုံသွားမှဒီသက္ကာယဒိဋ္ဌိကိလေသာကုံသွားမှဘာဖြစ်တယ်လဲသောတာပန်ဖြစ်တယ်သောတာပန်ဖြစ်တဲ့နေ့မှနိဗ္ဗာန်ကိုမျက်မှောက်ပြုမယ်တဲ့အဲ့တော့ဒီလိုအစွဲလမ်းကြီးတွေနဲ့လူနေပါတယ်ဆိုရင်ဘုန်းကြီးတို့ဒါနကြောင့်တန်ត្រာရှည်တယ်ဆိုတာအဲ့ဒီလူအစွဲလမ်းတွေကြောင့်အကျိုးတရားတွေကိုလိုချင်တဲ့စိတ်ကြောင့်ကိုယ့်ရဲ့နာမည်ပေါ်ထင်လို့မှုကြောင့်ဒါတွေဟာတန်ត្រာရှည်နေတဲ့သဘောတရားလေးတွေဖြစ်ပါတယ်အဲ့တော့ဒါကြောင့်ဘုန်းကြီးတို့ရေးလူတယ်ရေးလူတယ်ဆိုတာစောစောကဘာသာကြားမျိုးသမီးပြောတယ်လို့ဘုရားရှင်ရဲ့ဆန္ဒတော်အလိုအရရေးကျိုးဆယ်မျိုးကိုလိုချင်လို့ဒါမျိုးလေးတွေဆူတောင်းရအောင်လို့ဘုန်းကြီးတို့ရေးကျိုးဆယ်မျိုးဆိုတာရေးထားတာမဟုတ်ပါဘူးဒီရေကျိုးဆယ်မျိုးကိုရေတောက်သုံးတဲ့ပုံကိုရေကိုတောက်သုံးပြီးတော့ရေကိုချိုးပြီးတော့ရေကျိုးဆယ်မျိုးအသက်ရှင်ခြင်းစားတဲ့အကျိုးတရားတွေရပါစေဆိုပြီးတော့မေတ္တာတရားနဲ့ကုသိုလ်ပါရမီတွေများများကြီးနှလုံးသားထဲမှာဖြစ်ပွားသွားအောင်လို့တရားတရားတွေယုံကြည်မှုတွေများများတိုးသွားအောင်လို့ရှေးဆရာတော်တွေကစီစဉ်ခဲ့တာပါတဲ့ဒါလေးကဘုန်းကြီးတို့လွဲမှားနေတဲ့အချက်ကလေးတွေပေါ့အဲ့တော့လွဲမှားနေတဲ့အကြောင်းကိုဘုန်းကြီးကတာရကလေးနှစ်ချက်လောက်ထုတ်ပြပေးပါမယ်။အဲ့တော့နံပါတ်1တာရကဆွမ်ကြို၅ပါးနဲ့ဆက်ပြီးတော့မြတ်စွာဘုရားရှင်ဟောကြားခဲ့တဲ့တရားကိုထုံထုတ်ပြီးတော့ပြောပေးမယ်။မြတ်စွာဘုရားကဒီဆွမ်ကြို၅ပါးနဲ့ပတ်သက်ပြီးတော့ဘယ်လိုဟောခဲ့တယ်လဲဆိုတော့ဘောဇနံဘေကဝေဒရမာနောဒါယကောပဋိက္ခာယကနံပင်စာဌာနာနိဒေတိကတမာနိပင်စာအာယုံဒေတိဝန္နံဒေတိသူကံဒေတိပလံဒေတိပฏิဘာနံဒေတိဘေကဝေယံတော်များဥจิตာတို့ဘောဇနံဆွမ်းခဲဝေဘောဇင်ကိုတရမန်တော်လှူဒန်းသောဒါယကောတဂရကမအပေါင်းသူတို့ကောင်းသည်ပဋိက္ခာယကနံအလူကံဖြစ်ကြတဲ့အရှင်မြတ်အပေါင်းတို့အား ပင်စာဒါနနိငါမျိုးငါစားသောကြောင့်ယာတို့ကိုတေတိပေးလူရရောက်ပါပေ၏ကတမာနိပင်စာအဘယ်ငါမျိုးသောကြောင့်ယာတို့ကိုဤဟုမူကားအာယုန်တေတိအသက်ကိုလည်းပဲလှူဒန်းရာရောက်တယ်ဝန်နေတေတိအစဉ်လာပမှုကိုလည်းလှူဒန်းရာရောက်တယ်ဒုက္ခန်တေတိကိုယ်စိတ်နှင့်ပါချမ်းသာမှုကိုလည်းပဲလှူဒန်းရာရောက်တယ်ပလန်တေတိခွန်အားဘလကိုလည်းပဲလှူဒန်းရာရောက်တယ်ပရိဘာနန်တေတိအသိဉာဏ်ပညာကိုလည်းပဲလှူဒန်းရာရောက်တယ်ဣတိဤသို့ဘဂဝါသုံးလောကဒေါတာရှင်တော်မြတ်ဖရာသည်အဝောဇာကရုဏာရှိသောပညာအားဖြင့်ဟောကြားတော်မူခဲ့ပါပြီတရီအဲ့တော့မြတ်စွာဘုရားကသွန်ဘောစဉ်လှူဒန်းတဲ့အကျိုးကိုဟောတဲ့အခါဒါလေးကိုသေချာလေးတတိထားကြည့်ရေလှူတာနဲ့အတူတူပါပဲဒီတာရကလေးကိုဘုန်းကြီးရှေးဦးစွာပြောပြပေးမယ်ပေါ့အဲ့တော့မြတ်စွာဘုရားကယဟန်တို့တဲ့သွန်ဘောစဉ်ကိုလှူဒန်းတဲ့ဒကာဒကမတွေဟာအလူခံဖြစ်ကြတဲ့ရှင်ကောင်းရှင်မြတ်တွေကို၅မျိုး၅စားသောအကြောင်းအရာတွေကိုပေးလှူရာရောက်တယ်တဲ့ပဂတိမျက်စိနဲ့ကြည့်ရင်တော့သွန်ကိုပဲလှူလိုက်တာဒါပေမဲ့လို့ဘုန်းကြီးတို့ဉာဏ်မျက်စိနဲ့သိချာကြည့်ရင်တဲ့နံပါတ်1အာယုန်တေတိအသက်ရှည်မှုကိုလည်းလှူဒန်းရာရောက်တယ်တဲ့ဘုန်းကြီးတို့ယနေ့အာယုန်စွန်းလှူရှင်နေစွန်းလှူရှင်စဉ်းစားကြည့်လိုက်မိမိတို့ဒီဆုံးကိုဖုံးပေးပြီးတော့တန်ဃာတော်ရှင်မြတ်တီအသက်ရှည်သွားတယ်တကယ်လို့မနေ့နေ့လေကလေးကဘာစားမှမစားဖုံးပေးခဲ့ရဘူးဖြိုရည်ပဲဖုံးပေးခဲ့ရတယ်တကယ်လို့အာယုန်စွန်းနေမဖုံးပေးခဲ့ရရင်နေစွန်းနေမဖုံးပေးခဲ့ရရင်လေနာရီထပြီးတော့ပြန်တော်မူမသွားဘူးလို့ဘယ်သူအာမခံနိုင်မလဲခုတော့ဒီဆုံးကိုဖုံးပေးလိုက်ရတဲ့အတွက်လေနာယောဂါကြီးကင်ဝေးပြီးတော့အသက်တော်ရှည်သွားတာသိကြရတယ်အသက်ရှည်ုံနေမကားပဲနဲ့အသက်ရှည်တဲ့မြစာသင်စာချအလုပ်တွေသာသနာအလုပ်တွေညာကဖရာဥပုမေတ္တာပွားအလုပ်တွေနောက်ပြီးတော့တရားရှိမှတ်တဲ့အလုပ်တွေနောက်သာသနာအတွက်လုပ်တွေလုပ်နေကြတယ်တဲ့အဲ့တော့အသက်ရှည်မှုကိုဘယ်သူကပေးလိုက်တာလဲယနေ့ဆွမ်းတကာတော်မာရီကပေးလိုက်တာတဲ့ဒါကြောင့်မို့ဆွမ်းလှူတာအသက်ရှည်မှုကိုပေးလူရာရောက်တယ်လက်တွေ့အားဖြင့်ဒီအကျိုးဘယ်သူရတာလဲအလူခံတဲ့တန်ဃာတော်ရှင်မြတ်တွေဟာအသက်ရှည်ခြင်းဆိုတဲ့အကျိုးကိုလက်တွေ့အားဖြင့်ကိုယ်တိုင်ရသွားကြပြီနောက်တစ်ခါပါလဲဆိုတော့ဝန်နန္ဒေတီအစဉ်လာပမှုကိုလည်းပေးလူရာရောက်တယ်တဲ့ဘုန်းကြီးတို့ဆုံးမစားရလို့ရှိရင်တန်ဃာတော်ရှင်မြတ်တွေမျက်နှာလေးတွေရှုံးလို့ဘလို့နေမလဲညှို့နှွမ်းနေမှာပဲအဲ့ဒီဆုံးကိုဖုံးပေးလိုက်ရလို့ရှိရင်ရွှင်ရွှင်လန်းလန်းနဲ့ရုပ်ကလေးတွေလန်းဆန်းသွားမယ်အဲ့တော့ဒီအစင်းလက်ပမှုဆိုတဲ့ရုပ်ရည်လန်းဆန်းမှုကိုဘသူကပေးလူလိုက်တာလဲဆုံးတကာတော့မာရီယာလှူလိုက်တာမျက်စိနဲ့ကြည့်ရင်တော့ဆုံးမဲလှူလိုက်တာဒီဆုံးကိုဖုံးပေးပြီးတော့သူတို့မှာသားရည်လေးတွေလန်းဆန်းပြီးတော့ညှို့နှွမ်းနေရနေပြီးတော့လန်းဆန်းသွားကြတယ်ဒါကြောင့်မို့ဆုံးလှူလို့ရှိရင်အစင်းလာပမှုကိုလည်းပဲလှူဒန်းရာရောက်ပါတယ်တဲ့ဒါဘုန်းကြီးတို့မြတ်စွာဘုရားရဲ့ဒေသနာဟာရနိတိနိယဘယ်လိုကြည့်မလဲဆိုတော့ဒီလိုဆုံးလှူလိုက်တဲ့အတွက်အသက်ရှင်မှုကိုလှူဒန်းရာရောက်တယ်အစင်းလာပမှုကိုလှူဒန်းရာရောက်တယ်ဒေသနာကိုယ်ကိုတိုက်တွန်းနေဒါကြောင့်သင်တို့လည်းပဲဆုံးလှူတဲ့အခါတပည့်တော်စီးပွားရေးဆင်ပြေပါရစေသွားစုမတောင်းနဲ့တပည့်တော်စုတောင်းပြပါရစေတပည့်တော်ဘယ်နှစ်ဘယ်ခါမှဘာတွေဖြစ်ပါရစေဘလို့ချမ်းသာပါရစေသွားပြီးတော့မတောင်းနဲ့ဒီလိုအသေးပဲမျိုးပါပါတယ်အဲ့တော့ဆွန်းလူရင်သက်ရှည်တယ်အဲ့တော့သက်ရှည်တယ်ဆိုတဲ့တိုက်တွန်းချက်ကဘာလဲဆိုတော့သင်တို့လည်းပဲလူကံပုဂ္ဂိုလ်ကိုလှူဒန်းတဲ့အခါမှာဆွန်းလူတဲ့အခါအာယုံပြုရမှာဒီဆွန်းကိုဖုံးပေးပြီးတော့အသက်ရှည်ကြပါစေအလုံးလုံးနိုင်ကြပါစေဒါမျိုးတည်ရည်ရွယ်ပြီးတော့လှူဒန်းပါလို့ဟောဒီဒေသနာတွေကတိုက်တွန်းမိသားဖြစ်သွားပါတယ်ကိုယ်အတွက်ကိုတောင်းတရတာမဟုတ်ပါဘူးအလူခံပုံကိုယ်ဒီကိုလှူဒန်းရရောက်တယ်ဆိုတာအဲ့ဒီလိုစိတ်ထားနဲ့လှူဒန်းကြလို့ဟောဒီဒေသနာတွေကတိုက်တွန်းတာကိုကမသိတာပဲရှိပါတယ်နောက်နံပါတ်3ကျူကဘာလဲဆိုတော့ဒုက္ခန်ဒီဒီကိုစိတ်နှစ်ပါးချမ်းသာမှုကိုလည်းလှူဒန်းရရောက်တယ်တဲ့ဘုန်းကြီးတို့သုံးမစားရလို့ရှိရင်စဉ်းစားကြည့်လိုက်ဘာဖြစ်သွားမလဲခန္ဓာကိုယ်ကဆာလောင်နေစိတ်တွေကလည်းပဲဆင်းရဲလာမယ်ကိုယ်စိတ်နှစ်ပါးတိတ်ပြီးတော့ဆင်းရဲမယ်စားတော့ရတဲ့မဲ့အချိန်မှာစားတော့ရပြီဆိုရင်ကိုယ်စိတ်နှပါချမ်းသာသွားတယ်အဲ့ဒါဘသူကလှူလိုက်တာလဲဆွန်တကာဓမ္မရိယာကိုယ်စိတ်နှပါချမ်းသာမှုကိုလည်းလှူဒန်းရရောက်ပါတယ်တဲ့ဒါကြောင့်ဒီဆုံးကိုဖုံးပေးပြီးတော့တန်ဃာတော်ရှင်မြတ်ဒီကိုယ်စိတ်နှပါချမ်းသာစွာနဲ့သာသနာ့လို့လုံဆောင်နိုင်ပါစေဒီလိုစိတ်နဲ့လှူတကယ်တော့ကိုယ်စိတ်နှပါချမ်းသာခြင်းအကျိုးကိုရသွားတာကလှူခံရတဲ့လက်တွေရသွားတာပဲ နောက်တစ်ခါနံပါတ်၄ရဗလန်ဒေတီခွန်အားဗလာကိုလည်းပဲလူတန်းရာရောက်တယ်တဲ့ခွန်အားဗလာကိုလူတန်းရာရောက်တယ်စဉ်းစားကြည့်လိုက်သုံးမပုံပေးရရင်တန်ဃာတော်ရှင်မြတ်ဒီခွန်အားတွေပြက်ပြီးတော့အိယာထဲမှာခွေးနေကြမှာအဲ့တော့အာယုံစုံပုံပေးနေစုံပုံပေးအဲ့တော့ဒါဆိုရင်တနေကုန်မလုပ်မလဲခွန်အားဗလာတွေပြည့်ပြီးတော့အလုံးလုံးနိုင်ကြမယ်တဲ့ညကဖျောက်ပြုမေတ္တာဘွားတရားရှိမှတ်တဲ့အလုပ်ဒီဒီသူတို့သတင်းကြွလာဆိုရင်စီမီပူဇော်တဲ့လေဒီအားလုံးလုံနိုင်သွားတယ်ဒီလိုကွန်အဘလာတွေကိုဘသူကပေးလှလိုက်တာလဲသွန်းတကာဓမ္မတွေကပေးလှရာရောက်တယ်လက်တွေ့အားဖြင့်အလူခံပုဂ္ဂိုလ်တွေကအကျိုးရသွားတာလှတဲ့ပုဂ္ဂိုလ်ကရတာမဟုတ်ဘူးနောက်တကာဘာလဲဆိုတော့ပฏิဘာနံဒေတိအသိဉာဏ်ပညာကိုလည်းပဲလှတန်းရာရောက်တယ်တဲ့ဘုန်းကြီးတို့အသိဉာဏ်ပညာဆိုတာလည်းပဲဆာလောင်တဲ့ချိန်မှာဒေါသကဖြစ်ခြင်းဖြစ်နေမယ်ဆာလောင်နေတဲ့အတွက်ဆာလောင်ယောဂခြင်းကနှိပ်စက်နေတဲ့အတွက်စာတပုတ်ကျက်ရင်မရနိုင်ဘူးအဲဆုံးကိုဖုံးပေးလိုက်ရလို့ရှိရင်ဒေါသတွေလည်းပြေးလို့ဉာဏ်ပညာတွေလည်းထက်လာလို့စာလေးကြည့်လိုက်ရင်ခဏနဲ့ရစာလေးတပုတ်ကျက်လိုက်ရင်ခဏနဲ့ရသွားတယ်အဲ့တော့ဒေါသတွေပြေးပြီးတော့မေတ္တာတရားတွေဖြစ်သွားမယ်အသိဉာဏ်တွေတိုးသွားမယ်ဒါပါဖြစ်လို့လေဆုံးဖုံးပေးလိုက်ရလို့ဒါကြောင့်အလှရှင်တွေကနေပြီးတော့ဆုံးလှလိုက်တဲ့အခါအလှခံပုဂ္ဂိုလ်တွေအနေနဲ့လက်တွေပါကြိုးရလေအသိဉာဏ်ပညာကြီးမားခြင်းဆိုတဲ့ဒီအကျိုးတရားတွေကိုလည်းပဲရနိုင်ပါတယ်တဲ့ဒါကြောင့်မြတ်စွာဘုရားကအလှခံပုဂ္ဂိုလ်တွေရနိုင်တာကိုဟောတာဟောပြီးတော့ဘုရားရှင်ကဘယ်လိုဟောလဲဆိုတော့အာယုံကောပနာတတဝါအာယုတဘာဂီဟောတိဒိဗတဝါမာနုတတဝါတဲ့အဲ့တော့ဘုန်းကြီးတို့ဒီလိုအလှခံပုဂ္ဂိုလ်တွေလက်တွေ့ရသွားတယ်အသက်ရှိခြင်းအကျိုးအလှခံပုဂ္ဂိုလ်တွေရသွားတာကိုယ်စိနေပါချမ်းသာခြင်းအစင်လာခြင်းခွန်အားပလာကြည်မာခြင်းဉာဏ်ပညာကြည်မာခြင်းအလှခံပုဂ္ဂိုလ်တွေရသွားတာအလှခံပုဂ္ဂိုလ်တွေရပါစေဆိုတဲ့မေတ္တာနဲ့လှူဒန်းလဲလို့ရှိရင်ဒါနကုသိုလ်အပြင်မှာဘုန်းကြီးတို့မေတ္တာဘာဝနာဆိုတဲ့ကုသိုလ်ကြီးရပါနှလုံးသားထဲမှာကိန်းအောင်ပြီးတော့အဲ့ဒီကုသိုလ်ကပို့ပြီးတော့ကြည်မာတဲ့ကုသိုလ်အင်မတန်မှမြင့်မြတ်တဲ့ကုသိုလ်ဖြစ်သွားတာပါအဲ့တော့မေးစရာရှိတာပေါ့အဲ့တော့ဇွန်းလှူဒန်းတဲ့တရားဓမ္မတွေအတွက်တော့ဘာကျိုးမှမရတော့ဘူးလားမဟုတ်ပါဘူးရပါတယ်တဲ့မြတ်စွာဘုရားကအာယုံခောပနာတတဝါအာယုံအသက်ရှိမှုကိုတတဝါပေးလူခြင်းကြောင့်အာယုတဘာဂိယောတိဒိဗတဝါမာနုတတဝါတဲ့လူဘဝမှာပဲဖြစ်ဖြစ်နတ်ဘဝမှာပဲဖြစ်ဖြစ်သူများကိုအသက်ရှိမှုကိုပေးလူတန်းတဲ့အတွက်တဲ့ကိုလည်းပဲလူဘဝရောက်ရင်လည်းအသက်ရှိနိုင်ပါတယ်နဗီနေဘွားရောက်ရင်လည်းပဲတက်တန်းပြည့်တက်တန်းရှည်စွာနေနိုင်ပါတယ်တဲ့ဒီကျိုးတွေဟာစုမတောင်းပဲရတယ်။ဘာကြောင့်ရတာလဲ?လှူဒန်းလို့ရတာ။အလှခံပုဂ္ဂိုလ်ကိုအသက်ရှည်မှုပေးတယ်။အဲ့ဒီလိုပေးလိုက်တဲ့အတွက်ကို့မှာလာပြီးတော့အသက်ရှည်တာဒါစုမတောင်းလည်းပဲပြည့်စုံပါတယ်တဲ့။ဒါလေးကသတိထားစရာကောင်းတယ်။ဘုန်းကြီးတို့ပြောနေကြတိုင်းပဲ။တရက်စီဆိုင်ရင်တရက်ပင်ပေါက်တာပဲ။တမာစီဆိုင်ရင်တမာပင်ပေါက်မှာပဲ။စုတောင်းစရာမလိုဘူး။ဒီလိုပဲသူများကိုအသက်ရှင်မှုပေးလူပါတယ်ဆိုရင်ကိုယ့်အတွက်အသက်ရှင်မှုဆိုတာစုမတောင်းလည်းပဲလူလူပြီးပြီးသားဖြစ်သွားပါတယ်ဒါလေးတွေကတတိထားစရာကောင်းတယ်အဲ့တော့မကောင်းမှုအကုသိုလ်လုပ်တဲ့အခါဘယ်သူမှစုမတောင်းပါဘူးသူများတက်ပြီးတော့အသက်တို့ပြားစီစုမတောင်းဘူးဒါပေမဲ့ပြေးတာပါပဲဒီလိုပဲဘုန်းကြီးတို့ဆွမ်းကျိုးဆွမ်းလူတန်းလိုက်တယ်ဆွမ်းကျိုး၅မျိုးကိုလူတန်းလိုက်တယ်ဒီလိုလူတန်းလိုက်လို့ရှိရင်ကိုယ်လည်းပဲဖြစ်ရဘဝတိုင်းဘဝတိုင်းမှာစုမတောင်းလည်းပဲအသက်ရှင်မယ်အစင်လာမယ်ခွန်အားဗလာကြီးမယ်ကိုယ်စိနေပါချမ်းသာမှုသူများတဲ့ပို့ပြီးတော့မြင်မာမယ်အသိဉာဏ်ပညာတွေသူများတဲ့ကြီးကျယ်မယ်ဒီကျိုးတွေဟာရပါတယ်တဲ့စုမတောင်းလည်းပဲရတဲ့ကဲဘုန်းကြီးတို့ဒီဘောဇနာတုတ်တံကိုဘုန်းကြီးတို့တာရကအနေနဲ့ကြည်လိုက်ကြစို့မြတ်စွာဘုရားကဆွမ်းကျိုး၅မျိုးကိုဟာငါတို့ဆွမ်းကပ်ရင်တော့ဆွမ်းကျိုးတွေရမှာပဲဆိုတဲ့စိတ်တည်းနဲ့လှူစေခြင်းနာလားဒါမှမဟုတ်ဒီဆုံးကိုဖုံးပေးပြီးတော့အလှခံပုဂ္ဂိုလ်တွေဆွမ်းကျိုး၅မျိုးဖြစ်တဲ့အသက်ရှင်ခြင်းစတဲ့အကျိုးတွေရပါစေဒီလိုစိတ်ထားနဲ့တူစေခြင်းသလားဆိုတာဒါပေါ်လွင်သွားပါပြီဒါကြောင့်ခွန်ကြီးတို့ရေလှူတဲ့အခါမှာလည်းပဲဘာသာကြားမျိုးသမီးပြောတဲ့လူဗုဒ္ဓဘာသာဝင်တွေဟာခွန်ကြီးတို့ရေကျိုး၁၀မျိုးကိုရခြင်းလို့လှူဒန်းစေခြင်းလို့ဒီလိုရေကျိုး၁၀မျိုးကိုရေးထားခဲ့တာမဟုတ်ပါဘူးရှင်းသူတော်ကောင်းတွေကဒီရေကျိုး၁၀မျိုးကိုကြည့်ပြီးတော့ဒါနကုသိုလ်ပြင်မေတ္တာစတဲ့ကုသိုလ်တရားတွေပါရမီတရားတွေတိုးပွားစေခြင်းလို့ရေးသွားတာပါတဲ့ဒါတွေကဘုန်းကြီးတို့ပုထုဇဉ်တွေကတော့အစွဲလန်းတွေကကြီးကြတယ်အစွဲလန်းတွေကဘယ်ဘွားရေပဲရောက်ရောက်ငါဆိုတဲ့ဘဟုပြုတဲ့စနစ်နဲ့ကြီးကြတယ်ဒီတော့ကုသိုလ်လုပ်တာဟုတ်ပဲကိုချမ်းသာခြင်းနဲ့ငါဆင်ပြေခြင်းနဲ့ငါစီပွားရေးတက်ခြင်းနဲ့ ငါငါဆိုတဲ့နာမည်လေးတွေရကျင်တယ်ဘသူကလူတာပါဒီလိုနာမည်လေးတွေရကျင်တယ်ဒီစိတ်တွေကလွန့်လွန့်လွန့်လွန့်လာတော့နှစ်ပေါင်း2500ကျော်တဲ့အခါမှာလွယ်မာတဲ့အယူဆလေးတွေဖြစ်သွားတယ်ဖျားရှင်စားတဲ့သူတော်ကောင်းတွေကလူကံပုဂ္ဂိုလ်ချမ်းသာစေဖို့လှူဒန်းခိုင်းတာဒီတော့ဘုန်းကြီးတို့နောက်ပိုင်းပုဂ္ဂိုလ်တွေကကိုဒီအကျိုးတွေရကျင်လို့လှူနေကြတာတဲ့အဲ့မှာဘုန်းကြီးတို့ယူဆတဲ့အယူဆလေးတွေကလွယ်မာသွားခဲ့ပါတယ်ဒါကြောင့်ဒီသုတ်တံကိုထောက်ရင်လည်းပဲစောစောကဘုန်းကြီးတို့ဘာသာကြားအမျိုးသမီးပြောတဲ့လူဘုန်းကြီးတို့ဗုဒ္ဓဘာသာဝင်တွေကဒီလိုရည်ရွယ်ချက်နဲ့လှူသင့်တာမဟုတ်ပါဘူးမြတ်စွာဘုရားရဲ့ဆန္ဒတော်ကဒီလိုရည်ရွယ်ချက်နဲ့ဆန့်ကျင်ဘက်ပါလို့ဒါလေးကိုဘုန်းကြီးကနံပါတ်1တာရကအနေနဲ့သိစေခြင်းပါတယ်နောက်နံပါတ်2တာရကအနေနဲ့ဘုန်းကြီးဟိုတုန်းကဟောခဲ့ဘူးတဲ့ဟာဟုပဲပြန်ပြီးတော့ထောက်ပြပေးမယ်ဝိသကာကျောင်းမကြီးရဲ့လှူဒန်းတဲ့အခါစိတ်ထားနီးဝိသကာကျောင်းမကြီးရဲ့မြတ်စွာဘုရားတန်ဆွေရှင်မျိုးတောင်းတဲ့တရားတစ်ခုလေးကိုပဲဘုန်းကြီးနမူနာဖြစ်နဲ့ထုတ်ပြပေးမယ်။အဲ့တော့ဒီတစ်ခုကိုထုတ်ပြလိုက်လို့ရှိရင်သမုဒ္ဒရာရေတွေကိုအားလုံးတောက်ကြည့်စရာမလိုပါဘူး။တစ်ဆက်လောက်ရှားဖို့တင်ကြည့်လိုက်။ဩသမုဒ္ဒရာထဲမှာရှိတဲ့ရေတွေကဒီလိုငန်းနာပါပဲလားလို့သိသွားနိုင်တယ်လို့ဝိသကာရဲ့တောင်းစုရှင်မျိုးကိုလည်းပဲတစ်ခုလောက်နားလည်ရင်ကျန်တာတွေလည်းပဲဒီသဘောပဲဆိုတာနားလည်သွားပါလိမ့်မယ်။အဲ့တော့ဒုတိယတာရကအနေနဲ့မြတ်စွာဘုရားကရေလူတဲ့အခါမှာလည်းပဲဘလို့စိတ်ထားနဲ့လှူဒန်းစေခြင်းတည်းလေဆိုတာတာတကာလေးတခုထပ်ပြီးတော့ထုတ်ပြမယ်။ဒီနေ့တော့ဝိသကာမြတ်စွာဘုရားကိုဆုရှိမျိုးတောင်းတယ်။တောင်းတဲ့တည်းကတခုဘာပါတယ်ဆိုတော့ဘုန်းကြီးကအာဂန္တုကဗတ္တဧည့်သည်တန်ဃာတွေအတွက်စွမ်းကွမ်းလှူဒန်းခွင့်တောင်းတဲ့ဆုလေးအကြောင်းကိုပြောပြပေးမယ်ပေါ့။ဝိသကာမြတ်စွာဘုရားကိုလျှောက်တယ်။အိဇာမံဗန္ဒေတံကတယာဝဇီဝံအာဂန္တုကဗတ္တံဓာတုမြတ်စွာဘုရားတဲ့ဖရာတပည့်တော်ခန္ဓာနဲ့အသက်ရှိနေသည်မြအသက်မသေးသည်မြကာလပတ်လုံးဧည့်သည်တန်ဃာတွေအတွက်တပည့်တော်ကဆွန့်လှူဒန်းခြင်းပါတယ်တဲ့တာဝတိမျိုးကိုဟိုမျိုးဒီဝါကရောက်လာတဲ့ဧည့်သည်တန်ဃာတွေဆိုတာရှိပါတယ်အဲ့ဒီဧည့်သည်တန်ဃာတွေအတွက်တာဝတိမျိုးကိုရောက်လာတဲ့ဧည့်သည်တန်ဃာတွေအတွက်တပည့်တော်ဆွန့်လှူဒန်းခြင်းပါတယ်အဲ့ဒီအာဂန္တုကဘတ်ဧည့်သည်တန်ဃာတွေအတွက်ဆွန့်လှူဒန်းခွင့်ကိုဒီစုလေးကိုပေးတော်မူပါဆိုပြီးတော့မြတ်စွာဘုရားကိုလျှောက်ထားတယ်။အဲ့တော့ခုခေတ်စုတောင်းတာကတော့ကိုရလိုမှုအတွက်တောင်းတာဝိသကာကပေးဆက်ခြင်းနဲ့စိတ်နဲ့တောင်းတာဒါလေးတွေကလည်းကြွားချမှုရှိတယ်ပေါ့။အဲ့တော့မြတ်စွာဘုရားကမိန့်တော်မူတယ်ဝိသကာတဲ့သင်ကဘလို့အကျိုးစီးပွားကိုမျှော်ကိုးပြီးတော့ဒီစုကိုတောင်းရတာလဲ။ဒါမျိုးမျိုးတော့ဝိသကာလျှောက်တယ်။ဘလို့လဲဆိုတော့မြတ်စွာဘုရားတဲ့အနေနဲ့ရရက်ကတောက်တိမြို့ကိုဧည့်သည်ဖြစ်နေရောက်လာတဲ့တန်ဃာတော်ရှင်မြတ်ကြီးရှိပါတယ်တဲ့အဲ့တော့ဒီဧည့်သည်တန်ဃာတွေဟာဘုန်းကြီးတို့ဆွန့်ခံသွားတဲ့အခါမှာလမ်းကမကျွမ်းကျင်ဘူးဆွန့်ခံသွားတဲ့အခါမှာဆွန့်ခံရာရက်တွေသာမကျွမ်းကျင်ဘူးဒီတော့ဒုက္ခတွေရောက်ကြတယ်လမ်းမကျွမ်းကျင်တော့လမ်းတွေမှာခွေတွေဘာတွေကျန်းတဲ့လမ်းတွေလည်းပဲရောက်ချင်းရောက်နွားတွေဘာတွေကျန်းတဲ့လမ်းတွေလည်းပဲရောက်ချင်းရောက်ဒါမျိုးတွေဖြစ်မှာပေါ့ဆွမ်းခံရဲ့ဒေတာမကျွမ်းကျင်တော့ဘေးအိမ်ကဆွမ်းလောင်နေဘေးအိမ်ကဆွမ်းမလောင်ဘူးဘေးအိမ်ကဘာသာကြဘေးအိမ်ကဘာသာမဲ့ဘေးအိမ်ကဗုဒ္ဓဘာသာဝင်မကျွမ်းကျင်တော့တွေးသမျှအရင်အကုန်လုံးဆွမ်းခံတော့နည်းနည်းလေးကတိကောက်လေးတွေဖြစ်ရမှာပေါ့ဒီဒုက္ခတွေရောက်ကြရတယ်ဒီတော့ဝိသကာလျှောက်တယ်မြတ်စွာဘုရားတဲ့တာဝတိကိုရောက်လာတဲ့ဒီဧည့်သည်တန်ဃာတော်ရှင်မြတ်တွေဟာမနဲ့လင်းလို့ဆွမ်းခံတဲ့အခါလမ်းမကျွမ်းကျင်တဲ့အတွက်နေရာဒေတာမကျွမ်းကျင်တဲ့အတွက်ပင်ပင်ပန်းပန်းနဲ့ဆွမ်းခံရပါတယ်တဲ့အဲ့တော့တပည့်တော်လှူဒန်းလိုက်တဲ့ဧည့်သည်တန်ဃာတွေအတွက်ဆွမ်းကိုဖုံးပေးရရင်တော့တရက်နှစ်ရက်လောက်ဖုံးပေးနောက်ရက်ကျတော့လမ်းနေရာလေးပဲကျွမ်းကျင်နောက်ပြီးတော့အရက်ဒေသတွေရလည်းပဲကျွမ်းကျင်တော့ဆွမ်းခံတဲ့ကပင်ပန်းမှုမဖြစ်တော့ပါဘူးအဲ့ဒီလိုတန်ဃာတော်ရှင်မြတ်တွေဧည့်သည်တန်ဃာတော်ရှင်မြတ်တွေဆင်းရဲပင်ပန်းခြင်းပေးကကင်ဝေးစေခြင်းလို့ချမ်းသာစေခြင်းလို့တပည့်တော်လှူဒန်းပါတယ်တဲ့ကဝိသကာရဲ့ရည်ရွယ်ချက်လှူဒန်းတဲ့အခါမှာဘယ်လိုရည်ရွယ်ချက်နဲ့လှူသလဲအဲ့တော့တန်ဃာတော်ရှင်မြတ်တေဟာဘုန်းကြီးတို့မြတ်စွာဘုရားရဲ့ဝီနီတော်အရာမြတ်စွာဘုရားကခွင့်မပြုသေးတော့တရားဓမ္မတွေရလည်းပဲဧည့်သည်တန်ဃာတွေအတွက်ဆွန်နေပါလိမပို့ဘူးအိမ်မှာပင့်ပြီးတော့ဆွန်မကတ်ဘူးတန်ဃာတော်ရှင်မြတ်တေရလည်းပဲတကယ်လို့တရားဓမ္မတွေကတ်တော်မှမြတ်စွာဘုရားခွင့်မပြုတဲ့အတွက်အဲ့ဒီဧည့်သည်တန်ဃာတွေအတွက်လာလှူတဲ့ဆွန်ကိုမဖုံးပေးပါဘူးဘာလို့တလဲတပိတ်ကလေးတွေပွေပြီးတော့ညတစ်ချက်တို့မှကြောင်ရောက်လဲမနဲ့ကြဆွန်ခန်းထွက်ဖုံးပေးလမ်းနေပါရီကမှားလမ်းနေပါရီမှာခွေးတွေပါရီကကျန်းတာတွေနဲ့တွေ့ဒုက္ခရောက် အိနေပါရီရလည်းပဲဗုဒ္ဓဘာသာဝင်မဟုတ်တဲ့အိနေဝင်ပြီးရင်တမျိုးဒုက္ခရောက်အဆဲခံရတာဒါမျိုးတွေတွေ့မှာပေါ့အဲ့တော့ဝိသကဒီဒုက္ခတွေတန်ဃာတော်ရှင်မြတ်တွေကင်းလို့ပြီးတော့ချမ်းသာစေခြင်းလို့သူလူလိုက်တဲ့ဆွမ်းကိုဖုံးပေးပြီးတဲ့အခါမှာလမ်းတွေပါတွေကျွမ်းကျင်တဲ့အခါမှာအယက်ဒေတာတွေကျွမ်းကျင်တဲ့အခါမှာဆွမ်းကန်ထွက်ရင်မပင်မတော့ဘူးအဲ့ဒီလိုပင်မတဲ့ဘေးဆင်းရဲဘေးကနေကင်းလို့စေခြင်းလို့တန်ဃာတွေချမ်းသာစေခြင်းလို့လှူဒန်းပါတယ်ဆိုပြီးတော့ဒီလိုကြိုးစည်းပွားကိုမျှော်ကိုးတဲ့အကြောင်းမြတ်စွာဘုရားကိုလျှောက်ခဲ့တယ်။ကဲအားလုံးလက်အုပ်ချီပြီးတော့လိုက်ဆိုလိုက်။တန်ခါအပေါင်းချမ်းသာကြောင်းစိတ်ကောင်းရည်တန်သည်တန်ခါအပေါင်းချမ်းသာကြောင်းစိတ်ကောင်းရည်တန်သည်အဲ့တော့ဝိသကရဲ့ရည်ရွယ်ချက်ကတန်ဃာတွေချမ်းသာဖို့တဲ့အဲ့တော့ဘုန်းကြီးတို့ယနေ့ခေတ်မှာလှူဒန်းနေတာလေးတွေဝိသကကျောင်းမကြီးရဲ့စိတ်ထားလေးတွေကိုမိမိတို့အတူယူသင့်ပါတယ်မြတ်စွာဘုရားနောက်ပိုင်းကျတော့လေသာဓုဝိသခေဆိုပြီးဝိသကလှူဒန်းတာကိုသာဓုခေါ်တော်မူခဲ့ပါတယ်အဲ့တော့မြတ်စွာဘုရားရဲ့သာဓုခေါ်တော်မူတာကိုကောက်ချက်ချကြည့်နောင်လာနောက်သားဒကာမတွေလည်းပဲဒကာဒကာမတွေလည်းပဲလှူဒန်းတဲ့အခါမှာဝိသကာလူတန်ဃာတော်ရဲ့ရှင်မြတ်တီအလူကံပုဂ္ဂိုလ်ကြီးချမ်းသာပါစေဆိုတဲ့မေတ္တာတရားနဲ့လှူဒန်းကြပါလို့မြတ်စွာဘုရားရဲ့ဒေသနာကတိုက်တွန်းပြီးသားဖြစ်သွားပါတယ်အဲ့တော့ဘုန်းကြီးတို့ယနေ့ခေတ်မှာဆရာတော်ကြီးတစ်ပါးကိုသွားပြီးတော့ဆွံလူတာဆပြီးတော့ယဟန္တာလူကြောကြားတဲ့ဒါမှငါတို့ဘလို့အကျိုးတွေရမှာအဲ့တော့ဒါမျိုးတွေနဲ့သွားပြီးတော့လှူဒန်းနေတာဝိသကာနဲ့တူနိုင်ပါသလားဒါလေးတွေကိုဘုန်းကြီးတို့စဉ်းစားရမယ့်အချက်ကလေးတွေပေါ့အဲ့တော့ကိုယ့်ရဲ့မျောလင်းချက်တွေဟာအတ္တဆွဲတွေတက္ကရာဒိဋ္ဌိဆွဲတွေငါဆွဲတွေပါနေတော့လောဘဒေါသဆိုတဲ့ကိလေသာတွေကလည်းဝန်းရံလို့အဲ့တော့ကုသိုလ်တွေကမတန်မရှင်းနေဖြစ်ကုန်ပါလေမတန်ရှင်းတဲ့ကုသိုလ်ဟာနိဗ္ဗာန်နဲ့ဝေတတ်ပါတယ်ဒါမျိုးကိုတန်ត្រာရှည်စေတဲ့ဒါနာမျိုးလို့ဒီလိုခေါ်လို့ရပါတယ်ဒါနာကြောင့်တန်ត្រာရှည်တာမဟုတ်ပါဘူးဒါနာပြုတဲ့အခါမှာစိတ်မထားတတ်လို့တန်ត្រာရှည်ရတာတဲ့ဒါလေးတွေကဘုန်းကြီးတို့သတိထားရမယ့်အချက်ဒါဟုထောက်ခြင်းအပြင်ဘုန်းကြီးတို့ရေအလူလူတဲ့နေရာမှာလည်းပဲမြတ်စွာဘုရားသာဓုခေါ်တဲ့ဝိသကာတန်ဃာတွေချမ်းသာစေဖို့စိတ်ထားတယ်။ဒါဟုနီးမိလိုက်လို့ရှိရင်ရေလူတဲ့ကံမှာလည်းပဲဘလို့စိတ်ထားနဲ့လှူစေခြင်းတည်းလေ။ရေကျိုးဆယ်ပါးကိုရေးတဲ့ရှေးဆရာတော်တွေကဘလို့ရည်ရွယ်ချက်နဲ့ရေးခဲ့တယ်လဲဆိုတာဒါလေးတွေအလုံးသဘောပေါက်လိမ့်မယ်လို့ဘုန်းကြီးကယူဆပါတယ်။နောက်တစ်ခါဘုန်းကြီးတို့ဝိသကာကိုမေးတယ်ဝိသကာတဲ့ကိုယ့်ရဲ့အတွက်ကတော့ဘလို့အကျိုးအနိသင်တွေကိုမျှော်ကိုးပြီးတော့ဒီဆွမ်းကိုအာဂန္တုကဗတ္တဆိုတဲ့ဆွမ်းကိုလှူဒန်းခြင်းရတာလေဒုစုကိုတောင်းခြင်းတောင်းရတာလေလို့မြတ်စွာဘုရားကမေးတော်မူတယ်ဒီတော့ဝိသကာသူ့အတွက်ဘလို့အကျိုးအနိသင်ကိုမျှော်ကိုးတယ်လေဆိုတာပြန်လည်ပြီးတော့ရှောက်ထားပါတယ်မှန်လားပါဗျာတဲ့ဝတ္တရင်ဝါလာကျွတ်တဲ့အခါမှာဧည့်သည်အာဂန္တုတန်ဃာတွေဟာတာဝတိမြို့ဘုရားရှင်ကိုဘုရားရှင်တန်လာကြပါတယ်ဖျားဖူးဖို့တရားနာဖို့ကိုရလာတဲ့တရားသူလေးတွေကိုရှောက်ထားခြင်းလို့ဒီလိုလာကြတယ်ပေါ့ဒီတော့ဒီယန်းတွေရဲ့မြတ်စွာဘုရားကိုမေခွန်ပေးပါလိမ့်မယ်မြတ်စွာဘုရားဘယ်နေ့ပြန်တော်မူတဲ့ယန်းတော်ဟာဘယ်လိုတရားသူအဆင့်ကိုရသွားပါသလဲခုချိန်မှာပြန်တော်မူပြီးတော့ဘယ်ဘုံဘယ်ဘဝဘယ်ဂတိကိုရောက်သွားပါသလဲဒါမျိုးတွေမေးကြပါလိမ့်မယ်အဲ့တော့မြတ်စွာဘုရားရှင်ကိုတော်မြတ်ကဘယ်ယန်းကတော့ဉာဏ်စဉ်အပြင်သောတာပန်ဖြစ်သွားတယ်နဗီကိုရောက်သွားတယ်ဘသူကတော့အနာဂံဖြစ်တယ်ဗြဟ္မာပြည်ရောက်သွားတယ်ဘသူကတော့ယန္နာဖြစ်သွားပြီးပရိနိဗ္ဗာန်ဆံသွားတယ်ဒါမျိုးတွေမြတ်စွာဘုရားကဖြေပါလိမ့်မယ်တဲ့တပည့်တော်ကလည်းပဲအဲ့ဒီယဟန်တော်တွေကိုစီးကပ်ပြီးတော့မေးပါမယ်အရှင်ဘုရားတို့အဲ့ဒီပြန်တော်မူပြီးတော့သောတာပန်ဖြစ်နဗီရောက်သွားတဲ့ယဟန်ယန္နာဖြစ်ပရိနိဗ္ဗာန်ဆံသွားတဲ့ယဟန်တာဝတိမျိုးကိုရောက်ဘူးပါသလားတပည့်တော်ကဒါမျိုးမေးပါမယ်ရောက်ဘူးတယ်လို့သူတို့ကဖြေခဲ့ကြလို့ရှိရင်တော့တပည့်တော်ဆုံးဖြတ်နိုင်ပါတယ်တဲ့။ဩငါလှူခဲ့တဲ့ဆွမ်းကိုတော့တာဝတိမျိုးရောက်ဘူးတယ်ဆိုရင်ငါလှူခဲ့တဲ့ဧည့်သည်တန်ဃာတွေအတွက်လှူတဲ့ဆွမ်းကိုတော့ဖုံးပေးဘူးမှာပဲလို့တွေးပြီးတော့တပည့်တော်ကဒီအကြောင်းညာတွေကိုတရိယာတိုင်းတရိယာတိုင်းအောက်မေတိုင်းအောက်မေတိုင်းနှလုံးသားထဲမှာဝမ်းမြောက်ဝမ်းသာဖြစ်ရပါမယ်။နှစ်သက်မှုပီတိတရားတွေခံစားရပါမယ်။ကိုယ်စိတ်နှပါငြိမ်းအေးခြင်းကိုယ်စိတ်နှပါချမ်းသာခြင်းတွေဖြစ်ပါမယ်။နောက်ဆုံးကိုစင်းနေပါချမ်းသာပြီးတော့တမာတိတရားတွေရင့်တန်ပြီးတော့နိဗ္ဗာန်ရောက်ကြောင်းပြည့်တဲ့အိန္ဒြေဘိုးဘိုးစင်မကင်ဒီတရားတွေနှလုံးသားထဲမှာတိုးပွားလာပါလိမ့်မယ်အဲ့ဒီလိုတပည့်တော်ရဲ့နှလုံးသားထဲမှာပြန်ပြီးတော့သတိရတဲ့သတိရတဲ့နှစ်သက်ခြင်းလို့ဝမ်းမြောက်ခြင်းလို့ကိုစင်းနေပါချမ်းသာခြင်းလို့ကိုစင်းနေပါတည်ကြည်ခြင်းလို့ နှလုံးသားထဲမှာပါရမီနိဗ္ဗာန်ရောက်ကြောင်းတရားတွေတိုးပွားခြင်းလို့လူတန်းပါတယ်တဲ့အဲ့တော့ဝိသံကသူ့ရဲ့ဒုတိယရည်ရွယ်ချက်သူဖြစ်ခြင်းတဲ့အကျိုးကဘာလဲဆိုတော့နှလုံးသားထဲမှာပြန်ပြီးတော့ဒီကုသိုလ်တွေကိုတွေးတိုင်းတွေးတိုင်းပါရမီတွေဖြစ်ခြင်းလို့နိဗ္ဗာန်ရောက်ကြောင်းပါရမီကုသိုလ်တွေတိုးပွားခြင်းလို့လူပါတယ်လို့ဒီလိုချုပ်လိုက်ရပါတယ်ကဲအလုံးလက်အုပ်ချပြီးတော့ဆိုလိုက်ဒုတိယရည်ရွယ်ချက်လေးဆိုကြရအောင်မြင်မြတ်တရားနှလုံးသားတူပွားစီဖို့ကြီးမြင်မြတ်တရားနှလုံးသားတူပွားစီဖို့ကြီးအဲ့တော့ဝိသကရဲ့လှူဒန်းတဲ့အခါမှာသူဘယ်ကျိုးတွေမျှော်ကိုတည်းဆိုတော့နံပါတ်1လူကံပုဂ္ဂိုလ်တွေတန်ဃာတော်ရှင်မြတ်တွေဆင်းရဲကင်းကြပါစေချမ်းသာကြပါစေနံပါတ်2သူ့ရဲ့နှလုံးသားထဲမှာနိဗ္ဗာန်ရောက်ကြောင်းပါရမီကုသိုလ်တွေတူပွားပြရစီခုခေတ်စကားနဲ့ပြောရင်တော့အီဒံမီပုံညာနိဗ္ဗာန်တပစ္စယောဟောတုဒီကုသိုလ်ကောင်းမှုတွေကနိဗ္ဗာန်ရောက်ကြောင်းအာကောင်သောထောက်ပံ့ဖြစ်ပါစေဒီလိုအာကောင်သောထောက်ပံ့ဖြစ်ခြင်းလို့လှူဒန်းပါတယ်တဲ့မြတ်စွာဘုရားလည်းတာရုခေါ်တော်မူခဲ့တယ်ပေါ့အဲ့တော့ဘုန်းကြီးတို့ဒါလေးတွေကိုထောက်ထားကြည့်ရင်ဝိသကာစတဲ့အရိယာသူတော်ကောင်းတွေဟာဒီလိုရည်ရွယ်ချက်နှစ်မျိုးနဲ့လှူခဲ့တယ်မြတ်စွာဘုရားရှင်ကလည်းတာရုခေါ်တော်မူခဲ့တယ်ဘုရားရှင်တာရုခေါ်တော်မူတာကိုထောက်ခြင်းအားဖြင့်ဘုရားရှင်ဟာနောက်လာနောက်သားသူ့ရဲ့သားတော်သမီးတော်ဖြစ်တဲ့ဒကာဓမ္မတွေကိုလည်းပဲဝိသကာကဲ့သို့ဒီလိုရည်ရွယ်ချက်နှစ်မျိုးနဲ့လှူဒန်းစေခြင်းနဲ့ဆိုတာပေါ်လွင်သွားပါတယ်။ဒါဆိုရင်ဘုန်းကြီးတို့ဒီဒုတိယသာရကကိုထောက်ခြင်းအားဖြင့်ရေလှူတဲ့အခါမှာရေကျိုးဆယ်ပါးရေးထားတဲ့အခါမှာဘလို့ရည်ရွယ်ချက်နဲ့ရေးတာလဲလှူတဲ့ပုဂ္ဂိုလ်ရဲ့ရေကျိုးဆယ်မျိုးကိုမျှော်ကိုအောင်လို့ဒီရေကျိုးဆယ်မျိုးရတယ်လို့ဒီလိုရခြင်းတဲ့စိတ်နဲ့လှူဒန်းအောင်လို့ရေးထားတာလားဒါမှမဟုတ်ဒီကျိုးဆယ်မျိုးကိုတောက်သုံးပြီးတော့တဲ့ရှိချင်းစားတဲ့အကျိုးတွေရပါစေ။ဒါမျိုးစိတ်ထားနဲ့လှူဒန်းစေခြင်းလို့ရေကျိုးဆယ်မျိုးကိုရေးထားတာလားဆိုတာဘုန်းကြီးတို့ဒါလေးကသိတာသွားပါတယ်။ဒါကြောင့်ဆွန်လူချမ်းရင်းအကျိုး၅မျိုးတရားတော်ကိုထောက်ကြည့်ဝိသကတောင်းစုရှင်မျိုးတရားတော်ကိုထောက်ကြည့်လို့ရှိရင်ဘုန်းကြီးတို့အလူကံပုဂ္ဂိုလ်ကြီးချမ်းသာစေဖို့ရေတောင်သောတဲ့ပုဂ္ဂိုလ်ကြီးအသက်ရှိဖို့အစင်လာဖို့ဒီလိုစိတ်ထားနဲ့လှူဒန်းစေခြင်းတာဒါဆိုရင်ဒါနကုသိုလ်အပြင်သမထဘာဝနာဆိုတဲ့မေတ္တာဘာဝနာကုသိုလ်တွေပါပါဝင်သွားပါတယ်တဲ့အဲ့ဒါဆိုရင်ကုသိုလ်ဟာတိတ်ကြီးမာအာတန်ပြီးတော့နောက်ဆုံးနိဗ္ဗာန်ရောက်ဖို့အထောက်ပံ့တည်ဖြစ်သွားနိုင်ပါတယ်ဒါကြောင့်အလုံးသောတရားနာပရိသတ်တွေကိုလည်းလွဲမားနေတဲ့အယူဆလေးတွေကိုဘုန်းကြီးကသိစေခြင်းလို့လွဲမားနေသောယူဆလေးများဆိုတဲ့ကောင်းစီနဲ့ယနေ့အနုမောဒနာတရားတစ်ခုဟောပေးပါတယ်ဒီတရားတော်ကိုနာယူပြီးတော့မိမိတို့တန်တမာအကယ်၍များအယူဆများလွဲမားနေခဲ့ရင်ဒါနာပြုတာနဲ့ပတ်သက်လို့အယူဆလွဲမားနေခဲ့ရင်ပြုပြင်နိုင်ကြပါစေ။မှန်ကန်ခဲ့ရင်လည်းပဲဒီမှန်ကန်တဲ့လမ်းစဉ်အတိုင်းဆက်လက်လျှောက်လှမ်းပြီးတော့ကြိုးစားပြီးဒါနာကုသိုလ်၊သီလကုသိုလ်၊ဘာဝနာကုသိုလ်များကိုပြုနိုင်ကြပါစေ။ဤသို့အားဖြင့်နှလုံးသားထဲမှာပါရမီတွေတစ်ဖြည်းဖြည်းရင့်တန်ပြီးဒီဘဝမှာပဲမဉဏ်ပူဉဏ်ဖြင့်နိဗ္ဗာန်ချမ်းသာကိုကိုယ်စီကိုယ်ငှလင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေကုန်တည်း။